Welcome to the Voice of America in Burmese.
Mingla mina khema sa. Washington ni review American tangani 2021 January la 5 ye ingani manekin season re ko Myanmar sanoji manek 6 na yi ga ni 9 na yi thi. Line meter 2440 na 51. Line meter 190 ro ga ni thauken pe ni ba mi. Jama khin myo tat ba. Kim manekin tadin le ko mat tin yi thain ya tu pyo pya pe ba mi. American shake company Moderna ga COVID-19 kawe shake ko thru mula ga khan man tha le pamana the တန်တရာပိုးပြီးထုတ်ဖို့စီစဉ်နေတယ်လို့တင်းလာနေမှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်စစ်တမ်းအရတင်းလာနေမှာကမ္ဘာတစ်လုံး COVID-19 အကူးစက်ခံရသူက85သန်းခွဲကျော်သွားပြီဖြစ်ပြီးသေဆုံးသူက2သန်းနီးပါးရှိနေချိန်မှာ American နိုင်ငံမှာတော့အကူးစက်ခံရသူသန်း20ကျော်နဲ့သေဆုံးသူက3သန်းခွဲရှိနေတာဖြစ်ပါတယ်။ Massachusetts ပြည်နယ်အခြေစိုက် Moderna ကုမ္ပဏီကသူတို့ဟာ2021ခုနှစ်ထဲမှာကာဝေးဆေးအလုံးပေါင်းတန်း600ထုတ်လုပ်မှာဖြစ်ကြောင်းပြောပါတယ်။အမေရိကန်အစိုးရကဆေးအလုံးပေါင်းတန်း200ပြည့်အပ်ဖို့ကတိပြုထားတဲ့အထက်ကအခုဆို18တန်းပေးခဲ့ပြီးဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်အစိုးရကပြီးခဲ့တဲ့လကုန်ပိုင်းကအစပြီးမော်ဒါနာထုတ်ကာဝေးဆေးကိုရော Pfizer နဲ့ BioNTech ကထုတ်တဲ့ကာဝေးဆေးတွေကိုပါထိုးပေးဖို့အတွက်ပြည်내ဝင်မှာလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီဆေးနှမျိုးစလုံးဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိအောင်ထိထိရောက်ရောက်နဲ့ကောင်းစွာကာဝေးနိုင်စွမ်းရှိတာပါ။ဒီဆေးထုတ်လုပ်တဲ့မော်ဒါနာအတွက်အစုရှယ်ယာဈေးဟာလည်းမနစ်ကရဆိုင်ရင်အဆအားဖြင့်ရာခိုင်နှုန်း450ကျော်တက်သွားခဲ့တာဖြစ်ပါတယ်။နိုဗ ెంబ ာရွေးကောက်ပွဲမှာဂျော်ဂျီယာပြည်နယ်မှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတော့သမ္မတဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေဟာမဟုတ်မှန်ကြောင်းဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲကိုကြီးကြပ်ရသူပြည်နယ်အကြီးအကဲတူဖြစ်တဲ့ Brett Raffensperger ကတင်းလာနေမှာပြောပါတယ်။ဂျော်ဂျီယာပြည်နယ်မှာသမ္မတထရန့်ကဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုမဲတောင်းတထောင်နဲ့ရှုံးခဲ့တဲ့ဆိုတဲ့ရလဒ်ကိုပြန်ပြီးပြောင်းစင်နိုင်တဲ့မဲရဲ့အတွက်ရအောင်ပြန်ပြီးရှာပေးဖို့သမရရဲ့တောင်းဆိုမှုကိုသူကပယ်ချခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးဟာစနေနေ့ကတနင်္လာနေ့လောက်ကြာအောင်တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ကြောင်းနဲ့သမရထရန့်ဟာရွေးကောက်ပွဲမဲမတမာမှုတွေရှိနေဆိုတဲ့အခြေအနေမရှိတဲ့ပြောကြားချက်တွေကိုဆက်လက်ယုံကြည်နေစေဖြစ်တာတွေ့ရကြောင်း Brett Raffensperger က ABC သတင်းဌာနကိုပြောကြားခဲ့တာဖြစ်ပါတယ်။ဒီလိုယုံကြည်နေတဲ့အတွက်ဂျော်ဂျီယာပြည်နယ်အတွက်ကိုယ်စားလှယ်မဲ16မဲဆုံးရှုံးကြရတယ်လို့သမရကပြောကြားနေတာပါအခုလိုပြောကြားနေတဲ့သမရအတွက်သူရရှိထားတဲ့အချက်လက်တွေကမှားယွင်းနေကြောင်းနဲ့ပြည်နယ်တွင်မဲမတမာမှုရှိတယ်ဆိုရယ်ပြောကြားချက်တွေအတွက်ပြီးခဲ့တဲ့နှစ်လအတွင်းဆန်းစစ်ခဲ့ပြီးဖြစ်ကြောင်းလည်းသူကပြောပါတယ်သမရထရန့်ကတော့သူဂျိုးဘိုင်ဒန်ကိုရှုံးနေတယ်ဆိုတော့အခုဒီလက်မခံပဲတနင်္လာနေ့ထိတွစ်တန်မှာဆက်ပြီးရေးသားနေတာဖြစ်ပြီးတကယ်မဲအရေးအတွက်အစ်စ်ကိုသူထုတ်ဖော်ပြောကြားမှာဖြစ်ကြောင်းလည်းပြောပါတယ်။အီရန်နဲ့အမေရိကန်တို့ကြားတင်းမောင်းမှုတွေတိုးနေချိန်မှာပဲဟော်မုတ်ရေလက်ကြားမှာအီရန်တော်လှန်ရေးအစောင့်တပ်တွေကတောင်ကိုရီးယားအလံဆန့်ထားတဲ့ရေနံတင်တင်းမောင်းတစ်စင်းကိုဖမ်းဆီးလိုက်တယ်လို့အီရန်အစိုးရရုပ်သံကတနင်္လာနေ့မှာကြေညာပါတယ်။နိုင်ငံတကာတင်းမောင်းသား20လိုက်ပါလာတဲ့ဟန်ကော့ချယ်မီတင်းမောင်းကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်ကိုရီးယားကတောင်းဆိုခဲ့ပြီးသူတို့စစ်တပ်ရဲ့ပင်လယ်ပြင်ချေမုံရေးတပ်ဖွဲ့ကိုဟော်မုတ်ရေလက်ကြားနားကိုဆစ်လွတ်ခဲ့တယ်လို့ပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုကြောင့်အီရန်ရဲ့ဘီလီယံနဲ့ချီပိုင်ဆိုင်မှုတွေကိုတောင်ကိုရီးယားကနေထိန်းချုပ်ထားတာပြန်ပြီးပေးဖို့အတွက်အီရန်ကလိုလားနေတာဖြစ်ပြီးတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးအီရန်ကိုမလာခင်ရက်ပိုင်းလိုမှာပဲအခုလိုဖမ်းဆီးခဲ့တာလို့လည်းဖော်ပြပါတယ်။ Saudi Arabia ကနေ UAE Arab Sovereign နိုင်ငံကိုသွားတဲ့ဒီတင်မောဟာရေကြောင်းသဘာဝဝန်းကျင်ထိန်းသိမ်းဆိုင်ရာဥပဒေကိုချိုးဖောက်တဲ့အတွက်ဖမ်းဆီးတာဖြစ်ကြောင်းအီရန်တော်လှန်ရေးအစောင့်တပ်ကပြောပါတယ်။ဒါအပြင်ဒီတင်မောပေါ်မှာပါလာတဲ့တင်မောသားတွေဟာတောင်ကိုရီးယား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့မြန်မာနိုင်ငံတွေကဖြစ်ကြောင်းလည်းပြောပါတယ်။ကျေးဝက်သတင်းတွေကိုဖောက်ချခဲ့တဲ့ WikiLeaks website ကိုတီထောင်သူ Julian Assange ကို American ပြည်ထောင်စုကိုတွေ့ပြောင်းပေးရင် American ထောင်ထဲမှာသူကကိုယ့်ကိုယ်ကိုတတ်တင်တဲ့အန္တရာယ်ရှိတဲ့အတွက်သူ့ကိုလွှဲပြောင်းမပေးဖို့ဗြိတိန်တရားသူကြီးဗနက်ဆာဘာရစ်စာကတနင်္လာနေ့မှာအမိန့်ချမှတ်လိုက်ပါတယ်။အဆန်ဟာအမေရိကန်အထူးဖြစ်ဝယ်အချက်လက်တွေကိုခိုးယူမှုကွန်ပျူတာဖောက်ထွင်းမှုအပြင်အမေရိကန်သတင်းပေးတွေဘသူဘယ်ဝါဆိုတာကိုဖောက်ချောက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ဗဟိုအစိုးရကအမှုဆက်ရှိမှုနဲ့ဆွဲချက်အတင်ခံရသူဖြစ်ပါတယ်။အစိုးရရှေ့နေတွေကဒီအမိန့်အတွက်အယူခံဝင်ခဲ့တယ်လို့အဆန်ကိုထောက်ခံသူတွေကတော့အိုးဘယ်လီရာဇဝတ်တရားရုံးအပြင်မှာအောင်ပွဲခံခဲ့ကြတာပါ။အမေရိကန်အစိုးရကသူ့ပေါ်တရားဆက်ဆိုထားတာကိုပယ်ဖျက်ပေးဖို့လဲအဆန့်ရှင်အမျိုးသမီးကတောင်းဆိုခဲ့ပါတယ်။ အဆန်းဆက်ရှင်းနေရကတော့သူ့ကိုအခုလိုတရားဆွဲဆိုမှုဟာနိုင်ငံရေးရည်ရွယ်ချက်ကြောင့်ဖြစ်တဲ့အတွက်သူ့ကိုအမေရိကန်နိုင်ငံကိုပြန်ပြီးပို့ရဟန်အန္တရာယ်ရှိတယ်လို့ပြောပါတယ်။အမေရိကန်အစိုးရရှင်းနေတွေကတော့ဒီဆွဆွဲမှုကမမှန်ကန်ကြောင်းညင်းဆိုပါတယ်။2010 2017အတွင်းအဆန်းတာဝန်ယူထုတ်ဝေတဲ့ WikiLeaks ကနေတောင်းနေချီတဲ့တန်တမန်ဆက်သွယ်ပြောကြားချက်တွေအီရန်နဲ့အာဖဂန်စစ်ပွဲဆိုင်ရာစစ်တပ်သတင်းပေးပို့ချက်တွေကိုဖောက်ချမှုဖြစ်ပွားခဲ့တာပါ။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 8.13 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOE မြန်မာဘာသာအစီအစဉ်ရဲ့အင်ကာနဲ့မနေ့ခင်မြန်မာနဲ့ဒေတာတွင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမသင်္ကီထိုက်ပါမြန်မာနိုင်ငံမှာဒီနေ့ကနေကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ990ထပ်အတည်ပြုရာကြောင့်ကူးစက်သူစုစုပေါင်း 136,935 ဦးရှိသွားပါပြီ။သေဆုံးသူ16ဦးထပ်တိုးရာကြောင့်သေဆုံးသူစုစုပေါင်းက 2,944 ယောက်ရှိပါတယ်။ဆေးရုံဆင်းကွက်ရသူစုစုပေါင်း 13,200 ရှိရာကြောင့်လူနာ 10,000 ကျော်လောက်ဆေးရုံတည်ကူတာမှုခံယူနေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ် -19 စစ်ဆေးပြီးသူပေါင်းက 1.8 သန်းကျော်ရှိပါတယ်။ကူးစက်ဖြစ်ပွားမှုမှာတော့ရန်ကုန်တိုင်းမှာ 13,500 နဲ့အများဆုံးဖြစ်ပြီးမန္တလေးတိုင်းမှာကူးစက်သူ 14,000 ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တချို့ဘာရှန်ချာကျွန်းကိုဒီဇင်ဘာလ4ရက်2020ပြည်နှစ်ကစတင်ပြောင်းရွှေ့လာကြောင်းအခုဆိုရင်တလတာရှိခဲ့ပြီဖြစ်ပြီးအခြေကျဖို့ကြိုးစားနေကြပါတယ်။စီးပွားရေးလုပ်ငန်းငယ်တွေစတင်နေကြပြီဖြစ်သလိုလူကြီးတွေဖျားဝတ်ပြုကလေးတွေလည်းစော့ကစားနေကြပါတယ်။တခုခုအဆင်မပြေတာရှိရင်ရေတပ်တာဝန်ရှိသူတွေနဲ့စခန်းအုပ်ချုပ်ရေးဘိုင်းကဖြည့်ရှင်းပေးတယ်လို့အသက်20အရွယ်ရိုဟင်ဂျာအာမန်ဟူစိန်ကပြောပါတယ်။ဒါအပြင်ကုတုပလောင်ကဆွေမျိုးတွေနဲ့လည်းအဆက်အသွယ်မပြတ်ကြောင်းဘာရှမ်းချကိုလာဖို့စိတ်ဝင်စားသူတွေလည်းအများအပြားရှိကြောင်းသူကပြောပါတယ်။ကျွန်းမရောက်နေသူတွေပျော်ရွှင်နေတာကိုတွေ့ရကြောင်းအားလုံးကတော့ကျွန်းမအမြဲတမ်းနေဖို့မရည်ရွယ်ပဲထားနေရင်းပြန်နိုင်ဖို့ရည်ရွယ်ပါတယ်လို့လည်းပြောပါတယ်။ဘာရှမ်းချကျွန်းကိုဒီဇင်ဘာလ29ရက်နေ့မှာရိုဟင်ဂျာဒုက္ခသည်တချို့ထပ်ပြီးတော့ရောက်ပါတယ်။လောလောဆယ်မှာတော့သူတို့ကိုအစားအသောက်တွေဝင်းငှပေးနေပါတယ်။အနာပိုင်တွေကချက်ပြုတ်စားတော့เสียပစ္စည်းတွေမထောက်ပံ့ခင်အ ਨੇ ဆုံး3-4ရက်လောက်တော့ချက်ပြုတ်ပြီးသားအစာအသောက်တွေပံ့ပိုးပေးနေတာလို့လဲအခုညီပေးရေးအဖွဲ့ RPN ရဲ့အမှုဆောင်ညွှန်ကြားရေးမှုကပြောပါတယ်မြန်မာဘက်ကတော့ဒုက္ခသည်တွေကိုစီးစစ်လက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်တင်မခံပါဘူးရှင်တရုတ်စစ်တပ်နဲ့ဆက်ဆက်တယ်လို့အမေရိကန်ကပြောဆိုပြီးတရုတ်ဆက်သွယ်ရေးလုပ်ငန်း3ခုကိုနယူးယောက်စတော့ခ်အက်ချင်းကနေစတင်ဖယ်ရှားခဲ့ပြီးနောက်မှာတော့ကုန်သွယ်ရေးကိစ္စကိုနိုင်ငံရေးဆက်သွင်းတဲ့အမေရိကန်အစိုးရရဲ့အပြုအမူကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်းဇန်နဝါရီလ4ရက်တနင်္လာနေ့မှာတရုတ်ကပြောဆိုလိုက်ပါတယ်တရုတ်ကုမ္ပဏီတွေရဲ့တရားဝင်အခွင့်အရေးတွေကိုကာကွယ်ပေးနိုင်ရေးတရုတ်အစိုးရဘက်ကလိုအပ်တယ်လို့ဆောင်းရွက်မယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချောင်ရင်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ "我们希望美方尊重市场，尊重法治。"
ကမ္ဘာ့စီးပွားရေးဖွံ့ဖြိုးမှုတည်ငြိမ်ရေး၊ရင်းနှီးမြှုပ်နှံသူတွေရဲ့တရားဝင်အခွင့်အရေးတွေကိုကာကွယ်ပေးဖို့ကမ္ဘာ့တဝန်ဘန္တာရေးဈေးကွက်စနစ်ကိုထိန်းသိမ်းထားနိုင်ရေးအတွက်ဈေးကွက်နဲ့တရားဥပဒေစိုးမိုးရေးကိုအမေရိကန်ဘက်ကလေးစားဖို့ပြောလင်းချောင်းတရုတ်ကုမ္ပဏီတွေရဲ့တရားဝင်အခွင့်အရေးတွေကိုခိုင်ခိုင်မာမာကာကွယ်နိုင်ရေးအတွက်တရုတ်အစိုးရဘက်ကလိုအပ်တယ်လို့ဆောင်ရွက်မယ်လို့ပြောခွင့်ရဟွာချောင်ရင်ကမန်ဒရင်းတရုတ်ဘာသာစကားနဲ့ပြောဆိုသွားတာပါတရုတ်စစ်တပ်ပိုင်ဆိုင်တဲ့ဓမ္မဖုံလဲထိ ंछ ုပ်ထားတဲ့လုပ်ငန်းကြီးတွေမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေကိုတားမြစ်တဲ့ကမ္ဘောဒီးယားနိုင်ငံတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိ ंछ ုပ်နိုင်ရေးအတွက်သတင်း၅ပတ်ကြာအသွားအလာတားမြစ်ပိတ်ပင်ခဲ့ပြီးတဲ့နောက်ဇန်နဝါရီလ4ရက်နေ့တနင်္လာနေ့မှာတော့ကျောင်းတွေပြတိုက်တွေဖျော်ဖြေရေးလုပ်ငန်းတွေအဖျော်ယမကဆိုင်တွေနဲ့အားကစားခန့်မှတွေပြန်ဖွင့်ပါတယ်။မြို့တော်ဖနားပင်ရဲ့တနင်္လာနေ့မနေ့ခင်းမူလာတန်းကျောင်းတစ်ခုရှိမှာ ချင်းသူချောင်းသားတွေအပူချိန်တိုင်းဖို့လက်စည်းဖို့တန်းစီနေကြတာကိုတွေ့ရပါတယ
်။ဘာလို့မရောချက်တခလာရပန်တဲ
့ကုဆက်ခံရမှာကိုစိုးရင်ပြီမဲ့လေအစိုးရညွှန်ကြားချက်အတိုင်းပြည်သူတွေကလိုက်နာပြီးနှကောင်းစည်းဖို့လက်နက်စင်စည်ရည်တွေဆက်ပြာတွေနဲ့လက်ရည်စည်းနောက်တဦးနဲ့တဦးချာအကွာအဝေးတစ်ခုချပြီးနေထိုင်ကြတာကြောင့်ထိုင်းနဲ့ဗီယက်နမ်တို့မှာထက်ကူးဆက်ခံရနိုင်ခြင်းငဲတယ်ဆိုထင်တဲ့အကြောင်းအသက်43နှစ်အရွယ်တုတ်တုတ်မောင်သမားကပြောဆိုခဲ့တာပါဇန်နဝါရီလ1ရက်နေ့ကတည်းကပြန်ဖွင့်ခွင့်ပြုခဲ့ပေမဲ့လည်းအများပြည်သူအလက်ရဖြစ်တာကြောင့်တနင်္လာနေ့ရောက်မှအများစုကပြန်ဖွင့်ချတာပါကမ္ဘောဒီးယားမှာနိုင်ငံတော်အသောအလာတားမြစ်ကန့်သတ်မှုကို၃ချိန်လုပ်ခဲ့ပြီးနောက်ဆုံးတစ်ချိန်ကတော့နိုဝင်ဘာလ28ရက်နေ့ကစခဲ့ပါတယ်တနင်္လာနေ့အချိန်ကမ္ဘောဒီးယားမှာ COVID-19 ဖြစ်ပွားသူ382ဦးရှိပြီးသေဆုံးသူမရှိဘူးလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရေးအင်ကာနေမနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာပါ။အခုကတော့သတင်းဆောင်ပါတွေဆက်တွယ်မိ мян ခန့်တွေနဲ့သတင်းပါစင်ခန္ဓာတွေကိုနားဆင်ကြရပါမယ်ရှင်
။မင်္ဂလာပါ။ဒီကနေ့အင်္ဂါနေ့မှာတော့ American ပြည်တော်စုအထက်လွှတ်တော်မှာဘယ်ပါတီကလွှမ်းမိုးမလဲဆိုတာအဖြေပေးမဲ့အထက်လွှတ်တော်ရွေးကောက်ပွဲတွေကိုဂျော်ဂျီယာပြည်နယ်မှာပြန်လည်ကျင်းပဖို့ရှိနေပါတယ်။ဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဂျော်ဂျီယာပြည်နယ်ကတိုင်းရင်းသားနဲ့မြန်မာနယ်ပယ်တွေကိုကျွန်တော်အမျက်တူပါဆက်တွယ်မိ мян လာပါတယ်။ဂျော်ဂျီယာပြည်နယ်ဥပဒေအရပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်ခဲ့ကြတဲ့အထက်လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာအနိုင်ရဖို့သတ်မှတ်ထားတဲ့50ရာခိုင်နှုန်းမကျော်တာကြောင့်အခုလိုနောက်တစ်ချိန်ပြန်လည်ရှင်ပြိုင်ကြရတာဖြစ်ပါတယ်။လက်ရှိစီနေအထက်လွှတ်တော်မှာ Republican အမတ်အရေအတွက်50ရှိပြီး Democrat က46ဦး၊တတိပုဂ္ဂလအမတ်က2ဦးရှိနေတာမို့ကျန်ရှိနေတဲ့ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်200ရာအတွက်ပါတီနှစ်ခုအခြေအနေရှင်ပြိုင်နေကြတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်ကလက်ရှိရွေးကောက်ပွဲမှာကြိုတင်မဲပေးထားပြီးသားဖြစ်တဲ့မြန်မာနယ်ပွားကိုစွမ်းကတော့ပါတီနှစ်ခုအပြိုင်ဆိုင်နောက်ဆုံးမဲဆွဲနေကြတဲ့အခြေအနေကို VOA ကိုအခုလိုပြောပါရစေ
။ကျွန်တော်မြင်ပြောရင်ဒီစနစ်ရွေးကွဲမှာတော့ရည်ကြီးတာပေါ့နော်။အောက်လွှတ်တော်မှာဆိုရင်တို့ဒီမိုကရေစီကအကုန်လုံးတို့နိုင်ပြီးသားဆိုတော့ထက်လွှတ်တော်မှာတို့နိုင်တယ်ဆိုရင်ဒီမိုကရေစီကတို့စိတ်ချတို့လှုပ်ချင်တာလှုပ်လို့ရတာပေါ့နော်။အဲ့ဒါကြောင့်တို့စနစ်မှာပြန်ဆိုင်တို့လုံးနေကြတာထင်ပါတယ်။
ကိုစွမ်းကိုတိုင်း Republican တွေကြီးစိုးတဲ့ Georgia မှာနေတာ10နှစ်လောက်ရှိပြီဆိုတော့အခုလိုရွေးကောက်ပွဲပြန်ပြီးတော့ကျင်းပတဲ့ထူးခြားချက်ကိုပြောပြပါလ
ား။ဟုတ်တယ်ပြီးခဲ့တဲ့နှစ်20လောက်ဆင်းတော့တို့ကြီးစိုးတဲ့နေရာလေးပေါ့။ထူးခြားချက်အနေနဲ့ Democratic ဖြစ်တော့တော်တော်လေးကျိုးစားတယ်ပေါ့နော်။ဒီအပြင်မှာလိုဒီစီယုံတာတို့ဖုန်းနဲ့ text message ပို့တာတို့ဖုန်းခေါ်တာတို့တော်တော်လေးတော့လောက်ကြတယ်။ Republican ဖြစ်မှာကျတော့အဲ့လိုတိတ်လောက်တာတော့မရှိပါဘူး။
လက်ရှိရွေးကောက်ပွဲအတွက်ကြိုတင်မဲတွေကပုံများလားဒါမှမဟုတ်ရင်ရွေးကောက်ပွဲနေ့မှမဲရုံနေမှာသွားထည့်မဲ့လူတွေကများမလား
ပြီးခဲ့တဲ့နိုဝင်ဘာ3ရက်တုန်းကဆိုရင်လည်းကြိုတင်မဲပုံများတယ်တကယ်နိုဝင်ဘာ3ရက်ဆိုလို့ဒီတိတ်မရှိတော့တလို့ဖြစ်နေတယ်ဒါပေမဲ့ဒီတစ်ခေါက်တော့ဒီလိုလာမလဲကျွန်တော်လည်းမပြောတတ်ဘူ
းရွေးကောက်ပွဲအတွက် Republican Party ကလက်ရှိအထက်လွှတ်တော်အမတ် Mr. Pardew နဲ့ Democrat ဘက်ကတော့အသက်33နှစ်အရွယ်သတင်းသမားဟောင်း John Ossoff တို့ရှင်ပြန်ကြမှာဖြစ်တယ်လို့အထက်လွှတ်တော်နောက်တနေရာအတွက်ရှင်ပြန်မဲ့သူတွေကတော့Republican Party ကလုပ်ငန်းရှင်မျိုးသမီး Kelly Loeffler နဲ့ Democrat ဘက်ကတော့တရားဝင်ဆရာတူဖြစ်တဲ့ Rafael Warnock တို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ Georgia ပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲမှာမဲဆန္ဒရှင်အများစုကကြိုတင်မဲတွေပေးခဲ့ကြသလိုဒီကနေ့မှလည်းမဲရုံနေမှာမဲသွားပြီးမဲ့သူတွေရှိပါတယ်။ဒါပေမဲ့ Stone Mountain မှာနေထိုင်တဲ့ကရင်တိုင်းရင်းသားဖာတာကတော့သူမဲသွားပြီးဖို့မရှိတဲ့အကြောင်းကို VOE ကိုအခုလိုပြောပါတယ်။
ကျွန်တော်တို့သွားထည့်ဖို့ကြောင့်စိတ်မရှိတော့စိတ်ဘယ်လိုပြောမလဲစာရမရှိတော့ဘူးเนาะဘာဖြစ်လို့ဆိုပါရမကတော့ကျွန်တော်စိတ်ရှိလဲရှိနေတဲ့လူမျိုးစိတ်ပတ်ကိုရောင်းနေကြောက်ကြိုးစားပြီးသွားထည့်ကြတယ်ဒါပေမဲ့နောက်ဆိုတော့ဘယ်လိုပြောမလဲရှုပ်ထွင်းနေလဲဟိုဖြိလာတာအများကြီးရှိတယ်ပြီးတော့မှမဲမနော်လေညာမှုမဟုတ်မှမလို့လေစားလုံးစားလာများကြီးရှိတယ်ဒီလိုမျိုးဖြိတော့ကျွန်တော်ဘယ်လိုပြောမလဲအချို့တစ်ဖြည့်ကျွန်တော်တိုင်တာတွေဖြစ်ဖြစ်ကျွန်တော်ကုကုတယ်ပဲဖြစ်ဖြစ်မဲသွားမဲ့ထည့်ဘူးလို့ကျွန်တော်စိတ်အဆုံးဖြတ်ကြတယ်ဒါ
ဂျော်ဂျီယာပြည်နယ်မှာအခုကျင်းပမဲ့အထက်လွှတ်တော်ရွေးကောက်ပွဲဟာ Republican နဲ့ Democrat နှစ်ပါတီလုံးအတွက်အရေးကြီးတဲ့ရွေးကောက်ပွဲတွေဖြစ်တာမို့သမ္မတ Trump ရောရွေးကောက်ခွင့်သမ္မတ Joe Biden မှာလာရောက်မဲဆွဲပေးနေကြပါတယ်။ Republican တွေကပဲစီနိတ်ကိုဆက်လက်စိုးမိုးထားမလား။ဒါမှမဟုတ်ဆယ်စုနှစ်ပေါင်းများစွာအောင်ပွဲနဲ့ဝေးကွာနေခဲ့တဲ့ Democrat တွေကပဲနိုင်သွားမလားဆိုတာစိတ်ဝင်စားကြပါ။ဒီထက်ပိုအရေးကြီးတာကစီနိတ်အထက်လွှတ်တော်ကိုဘယ်ပါတီကစိုးမိုးမလဲအခုပြန်လည်ကျင်းပမဲ့ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲကစကားပြောနေတာမို့အားလုံးရဲ့မျက်လုံးတွေကဒီရွေးကောက်ပွဲစီကိုပဲရောက်နေတာဖြစ်ပါတယ်ခင်ဗျာ
ချွေးကောက်ဝဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရတစ်တရက်မဖွဲ့စည်းခင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ကြိုးပမ်းနေပေမဲ့သဘောထားကွဲလွဲစရာတွေကြုံနေရတဲ့အပေါ်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေရဲ့အမြင်တွေကိုစူးစီးတင်ပြပေးပါမယ်။ကျွန်မမေခါပါမြန်မာနိုင်ငံမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်ကဲကြိုးပမ်းဖို့ဆန္ဒရှိခဲ့ကြောင်း NLD ပါတီကကြေညာခဲ့ပြီးတဲ့နောက်မကြာသေးခင်ရက်တွေကစလို့ပါတီကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကတိုင်းရင်းသားပါတီတွေနဲ့လိုက်လံတွေ့ဆုံနေတာပါ NLD ပါတီအနေနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးတွေနဲ့အခမ်းအနားကိုမြင့်တင်ဖို့ရည်ရထားကြောင်းလည်းမန္လေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကတနင်္လာနေ့လွတ်လပ်ရေးနေ့အခမ်းအနားမှာတဲ့တော့တွေကိုပြောဆိုလိုက်ပါတယ
်ဒီဖက်ဒရယ်တောင်စုတိုင်းသားတွေရဲ့အစိုးရကဝယ်စောင့်ကြောက်မယ်တိုင်းသားတွေအတွက်နိုင်ငံရေးညားမှုနော်တော့ပြစီပွားရေးညားမှုဒီမှုစီပွားရေးဒီမှုရေးကြမ်းတွေညားမှုတရားဝင်တွေရှိမှတန်းတူညားမှုစတာတွေဟာဒီအားလုံးကိုအမကန်ရဲ့ပြည်နဲ့ဒီမိုကရေစီတော်စုတောင်းစုကြီးကိုကျွန်တော်တို့ဦးစီးရဲ့ဆိုးရရဲ့ဝမ်းမစူကြောက်မယ
်မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ပါတီကိုယ်စားလှယ်အဖွဲ့ဟာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့ပထမဆုံးခရီးစဉ်အနေနဲ့ချင်းပြည်နယ်ကိုတွားရောက်ခဲ့သလိုဒီတစ်ပတ်ထဲမှာပဲမွန်ပြည်နယ်ကိုရောက်နေပါတယ်။ဒါပေမဲ့လည်းမွန်အမျိုးသားညီညွတ်ရေးပါတီ MUP နဲ့တနင်္လာနေ့ကတွေ့ဆုံမဲ့အစီအစဉ်ကတော့တွေ့မဲ့နေရာအတွက်သဘောတူညီချက်မရတာကြောင့်ပြတ်ခဲ့ရတာပါ။ဒီမတိုင်ခင်ကချင်းပြည်နယ်ခရီးစဉ်မှာလည်းသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံတာမရှိဘဲရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေနဲ့သာတွေ့ဆုံတဲ့အပေါ်ဝေဖန်တန်တွေထွက်ခဲ့ပါတယ်။ရခိုင်အမျိုးသားပါတီဒီဥက္ကဋ္ဌဒေါ်အေးနုစိန်ကတော့အနာရ NLD ပါတီအနေနဲ့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့သဘောထားကွဲလွဲစရာအခြေအနေကိုရှောင်ရှားဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။ပေါ်ကြီးနဲ့ဆက်ဆံတဲ့အဖြစ်သဘောမျိုးလိုပဲခံကလေးနဲ့လုပ်တယ်ဆိုတဲ့တက်ကိုသွားတဲ့အခြေအနေကြီးရတိုင်းရင်းသားအရေးတိုင်းရင်းသားပါတီကိုမျက်ွယ်ပြုတယ်ဖေးဖို့ကြိုးပဲ့တောင်မလုပ်ဘူးဆိုတဲ့အခြေအနေမျိုးကိုချောင်းရည်ကျင်းနဲ့အနိုင်ရထားတဲ့လွတ်တော်ကိုယ်စားလှယ်တွေကိုဖိတ်ထုတ်ပြီးတော့ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ဝိကျင်ပါတီကိုဆွေးနွေးတာမျိုးကိုကျမတို့လိုချင်တယ်ဆွေးနွေးတာတွေအတိုင်းမင်းသားတွေဟာပါတီရဲ့စီစံတွေကိုလွတ်တော်ကိုယ်စားလှယ်တွေချိုးဖောက်အောင်ချောင်းရည်ပြေးလိုက်တယ်လို့ရောက်တဲ့အပြင်ပါတီတွေရဲ့စီယုံညီညွတ်မှုကိုပါပြက်ပြားစေတဲ့အမိသားတွေရှိတယ်ဒီအနေထားတွေကိုကျမတို့2020ကာလမှာအမြောက်ကြီးဆက်ကလုံးဝမဆောင်နိုင်စီခြင်းဘူး
။နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာလုံခြုံရေးစိတ်မချရတဲ့အတွက်ရခိုင်ပြည်နယ်ကမဲဆန္ဒနေနေအတော်များများမှာမကျင်းပပြတဲ့အပေါ်ဒေသခံနိုင်ငံရေးအတိုင်းဝိုင်းကြားမကျေနပ်ချက်တွေလည်းရှိနေတာ။ NLD ပါတီရဲ့ပြီးခဲ့တဲ့အစိုးရတက်တန်းအတွင်းမှာလည်းတိုင်းရင်းသားဒေသတချို့မှာအာဏာရပါတီဦးဆောင်တဲ့အစိုးရအပေါ်မကျေနပ်မှုတွေလည်းပေါ်ပေါက်ခဲ့ဝူပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကယန်းအမျိုးသားပါတီဥက္ကဋ္ဌခွန်ပီထူးကတော့ NLD ပါတီအနေနဲ့တိုင်းရင်းသားတွေရဲ့လိုအပ်ချက်တွေကိုနားလည်ဖို့လိုအပ်တယ်လို့ဆွေးနွေးရမှာအပြန်အလှန်လေးစားမှုရှိဖို့လည်းလိုတယ်လို့သူကပြောဆိုလိုက်ပါတယ
်။ဒီကနေ့ကျွန်တော်တို့အတန်ဒီကတိုင်းသားအလုံးရဲ့အတန်တိုင်းသားတွေအများစုကဒီလူမျိုးစုပူချီတဲ့တိုင်းသားတွေဘက်ကအတန်တွေနဲ့လူကမဲ့တူချာနိုင်ဖို့ဒါမို့လည်းဒီလုံးပြကနော်လည်းလည်းမဖြစ်ဘူး။ဒီဖြစ်ကလေးတွေပေါ်လာဆိုကျွန်တော်တို့ကခြုံချဲ့ပြီးမှအတော့ဆက်ရရဒီလည်းလျော်ရမ်းတော့မဖြစ်နိုင်ကလေးတွေလို့ရှိနေရတဲ့အတူညီနေဟိုအခြေခံရရှိတယ်ပေါ့နော်။ဒီတော့အလုံးနဲ့သူညီတဲ့ဆိုပြမှုတွေဒီပေါ်လာကျွန်တော်တို့လည်းဆိုပြနေဖို့တော့ညီနေကြတဲ့အနေနဲ့ရှိပါတယ်။ဒီကပုံမှန်ဘယ်လိုဒိုင်လော်လေးသူပြည်စင်းနေအာဆက်ကြည့်လို့ဒီကြာဒီမှာကောင်းပြီမှာပေါ့နော်ဖြည့်ရှောက်ပေါ့နော်ကျန်တဲ့ပြည်လေးတွေ့မယ်ကျန်တဲ့ပါတီတွေ့မယ်ဆိုတဲ့ကလေးကိုဖြည့်ဆည်းပြီးမှာပေါ့နော်သူကတော့ကျန်တိလို့ပါလိမ့်မယ်ဟုတ
်ပြီးခဲ့တဲ့သတင်းပတ်ကုံကကချင်ပြည်နယ်မှာ NLD ကိုယ်စားလှယ်အဖွဲ့နဲ့ဒေသခံတိုင်းရင်းသားပါတီတွေဖြစ်ကြတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP လစ်စုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဒီမိုကရေစီပါတီတိတ်ကချင် NDPKစားတဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးပြည်တွင်းငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းတွေ့ဆုံရမှာပါဝင်ခဲ့သူတွေကပြောဆိုထားပါတယ်ရှင်။ကျွန်မမေခါပါ။ဒီဝေအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
ကာလာကိုဗစ် -19 ကရောဂါသကြောပြန်ကူးစက်မှုတွေမြင့်မားလာနေတဲ့အတွက်မြို့တော်တိုကျိုနဲ့အနီးတစ်ဝိုက်ကခရိုင်သုံးခုကိုအရေးပေါ်အခြေအနေကျင်ညာဖို့ပြင်နေတဲ့အတွက်ဂျပန်ရောက်မြန်မာတွေကြားစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ကိုဗစ်ကာလ စီးပွားရေးလုပ်ငန်းနဲ့အလုပ်ကိုင်တွေထိခိုက်ရတဲ့ရက်ခတ်မှုတွေနဲ့ဂျပန်ရောက်မြန်မာတွေရင်ဆိုင်နေရတဲ့အခက်အခဲအခြေအနေတွေကိုကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင် COVID-19ကူးစက်မြန်ကပ်ရောဂါတကြောပြန်ကူးစက်မှုတွေမြင့်တက်လာနေတဲ့ဂျပန်နိုင်ငံမှာတိုကျိုမြို့တော်တစ်ခုထဲမှာနေ့တစ်ခုအကျိုးနဲ့တနေတဲ့လူပေါင်း1300နဲ့300ကျော်ကူးစက်ခံလိုက်ရတဲ့အခြေအနေကြောင့်ဂျပန်နိုင်ငံရဲ့မြို့တော်တိုကျိုအနီးတစ်ဝိုက်ကစိုက်တမ ခနကာတေသာသုံးကိုရေပါခြေနေခြာပီးထိ်ခု်ပြင်စေပါ်အခုလိုကပနင်ရ်မျိုတော်တိုကျိုပါဝင်အနီးဝင်ခြင်းကတေသာတချို့ရေပါခြေနေခြာပိုဖြစ်လာရတဲ့အနေထားပေါ်မာတော့ပီလောင်စုမြန်မာနင်ငံသားများအသင်ဂျပန်အဖွဲ့ကဥတ္တရွှေကအခြေနေရှင်းပြပါတယ်။တိုကျိုအေရီယာအပါဝင်ပေါ့လေဒီတိုကျိုနဲ့ဆက်စပ်နေတဲ့အေရီယာတွေမှာဒီကိုဗစ်ပိုးစစ်ဆေးတွေ့ရှိရတဲ့နှုန်းကဒီညွေး ကာလာမတိုင်ခင်တော့မှာဒီဖြူဖြူတက်လာပြီးတော့ဒီဒီဒီမှာ၃၀တက်နေမှာတူချိုတမျိုးထဲမှာနေကိုထောက်ကနန်းကျော်ပါတယ်။အပြည့်ဒီတူချိုနဲ့ကြီးစက်နေတဲ့ဒီဆိုင်းတမရဲ့ချီပါရဲ့ကနကာဝါရဲ့တိုကျိုရဲ့အဲ့လေးနေရာမှာကဒီရများလာတဲ့အတွက်ကြောင့်မို့လို့ဒါဒီကိုသူတို့ထိန်းချုပ်နိုင်ဖို့ဆိုပြီးတော့ပေါ့လေ
အဲ့လိုမြေတားရခံတဲ့ရေးပေါ်ချင်းတွေထုတ်ပြန်ကြတာမယ်လို့အဲသူတို့ပြောတာပါတယ်အခုတော့ကဲရောကကိုဗစ်-19ကာလဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေစားတောက်ဆိုင်ဆက်ယုံနေပိတ်သိမ်းရနာလိုက်ရတဲ့အနေအထားမျိုးတွေရှိလာလို့ဂျပန်ရောမြန်မာတော်တော်များများအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လို့ဦးသက်ဆွေကစပ်ပြောပြပါတယ်အခြေအနေကပေါ့လေဒီပို့ပြီးတော့ဆိုးလာဖို့ပေါ့လေလာလာရှိနေပါတယ်အထ ဆိုရှင်တော့ဒီကနေ့လာလို့တော့ရည်ဒီဒီဇာဝင်းနေရေလောက်ကပို့ပြီးတော့ကြီးစွာလာမယ်လို့ကျွန်တော်တို့ခန့်မှန်းရပါတယ်
။ကာယောဂါကာလာဂျပန်မှာစီးပွားရေးအခြေအနေဆိုလာလို့ဇာဝင်းနေရေနေထိုင်ဖို့အခက်အခဲတွေနဲ့ရင်းဆိုင်နေရတဲ့မြန်မာတချို့မြန်မာနိုင်ငံကိုပြန်ဖို့ဂျပန်နိုင်ငံဆိုင်ရာမြန်မာတယုံကိုတော်တော်များများဆက်သွယ်နေကြတဲ့အကြောင်းဂျပန်ရောက်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကပြောပြပါတယ်
။အများကြီးကြီးကြတယ်ပေါ့။အဓိကဒီတိုကျိုအေရီယာဆိုမြန်မာအလုံးဟာကျွန်တော်တို့စားတောက်ဆိုင်တို့ဒီမိခိုတဲ့ဒီလုံသားတွေအင်မတန်များတယ်အားလုံးအလုပ်တွေပါတယ်အကုန်အချိန်တွေ short တယ်ပြုတ်တယ်ကျွန်တော်ဆိုမနှစ်တစ်နှစ်လုံးကျွန်တော်တို့ဒီအလုပ်လုပ်ရအချိန်ကရခိုင်တော့90ပဲရှိတယ်ဒီလာမယ့်နှစ်မှာဆိုရင်တော့ဒီထက်ပိုလျော့ဖို့ရှိတယ်ဆိုတော့ဒီထောက်ပံ့ကြီးကလည်းနိုင်ငံဒီဒုတိယအကြိမ်အစိုးရကတော့ပေးဖို့အရင်လို100,000တော့ဖြစ်နိုင်ချေနည်းတယ်ဗောနော်ကျွန်တော်တိတော့ဆိုရင်တော့မြန်မာတော်တော်များများတချို့ဆိုရင်ဒီအလုပ်အစီအရေးတဲ့လူပြန်စပြုတာများလာတယ်တိုင်ယုံမှာပြန်ချင်လို့အစင်းပေးလို့လည်းအများကြီးပဲလေတိုင်ယုံကနေပြီးတော့မှအစီအစဉ်ဆွဲပြီးတော့မှဦးစားပေးတိဦးစားပေးနေပေါ့နော်မဖြစ်မနေပြားမဲ့လူအချမရေရအကြောင်းသားဘယ်လိုမှနေလို့မရလူဦးစားပေးအစီအစဉ်ဆွဲပြီးတော့မှဆိုတော့ ENL line နဲ့ချိန်ပြီးတော့မှပြန်ပို့တာမျိုးရှိပါတယ
်ရေကပြည်တော်စုက John Hoskins စစ်တပ်ကတိုးရဲ့2021ခုနှစ် January 4ရက်နေ့နောက်ဆုံးထုတ်ပြန်ချက်စီးရင်အရဂျပန်တနိုင်ငံလုံးတိုင်းတာနဲ့ကူးစက်မှုပေါင်းက 24,600 ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူက3,600ကျော်အထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမောပ
ါဒီလိုရတဲ့အတိုင်းအားနည်းနည်းချင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအားပုံအပြည့်ကောင်းထုတ်တင်ပြပေးတဲ့အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံရဲ့အခင်းချင်းတဲ့နဲ့တမရော်ရဲ့အခမ်းအနားဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်း online မှာအမရတီဟာရေးသားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါမြန်မာနိုင်ငံမှာပြောင်းလဲနေတဲ့နိုင်ငံရေးစနစ်အတွင်းစစ်တပ်ကသူ့ရဲ့အခမ်းအနားကိုဘယ်လိုပြန်လဲချိန်နှီးခဲ့တဲ့လဲဆိုတဲ့အကြောင်းဆောင်းပါးမှာအဓိကဖော်ပြထားပါတယ်စစ်အစိုးရက2003ခုနှစ်မှာချမှတ်ခဲ့တဲ့လမ်းပြမြေပုံ9ချက်အတိုင်းမြန်မာနိုင်ငံမှာအမေရိကန်ဒီမိုကရေစီအုပ်ချုပ်ရေးပုံသဏ္ဍာန်တစ်ခုစီကိုပြောင်းလဲခဲ့တာဖြစ်ပါတယ်တမရော်လို့အများသိကြကြတဲ့မြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာအပြေအဝအလုပ်ဖြစ်နေတဲ့ဆိုပေမဲ့လည်းတမရော်ရဲ့အခမ်းအနားကိုအနာဂတ်မြန်မာနိုင်ငံရဲ့အခင်းချင်းနဲ့ဘယ်လိုပြန်လည်ထိန်းချုပ်မလဲဆိုတဲ့ခက်ခဲတဲ့ပြဿနာတွေလည်းရှိနေသေးပဲဆိုပြီးတော့ဆောင်းမမှာအစချီရေးသားတာပါလေတမရော်ရဲ့တရားဝင်ထုတ်ပြန်ချက်တွေအရ မြန်မာပြည်သက်မှာဖြစ်လာနိုင်တဲ့စစ်တပ်ရဲ့အနေအထားငါးခုကိုစောင့်မမထောက်ပြထားပါတယ်ပထမအချက်အနေနဲ့တိုင်းပြည်တစ်ခုထဲမှာအင်စတီကျူရှင်းအဖွဲ့အစည်းနှစ်ရက်နဲ့တွားတဲ့ပုံစံမှာကုသိန်းစင်အစိုးရလက်ထက်မှာရပ်ပစစ်ပဲဆက်ဆက်ရေးအမြဲတမ်းမချောမွေးခဲ့ပေမဲ့လည်းအလုပ်ဖြစ်ခဲ့တယ်လို့ဆိုပါတယ်အန်အယ်ဒီအစိုးရကာလတွေရောက်တဲ့အခါမှာဒီလိုပေါ်ဆောင်တဲ့ရန်ရီအရေးရပ ကြားချက်ကိုကိုးကားပြီးတော့ဆောင်းမမဖော်ပြထားရမှာတော့တက်မတော်နဲ့နိုင်ငံတော်အစိုးရမရှိမဖြစ်အဖွဲ့အစည်းတွေဖြစ်ပြီးတက်မတော်ကနိုင်ငံတော်အစိုးရကိုကာကွယ်ပေးဖို့လိုအပ်တယ်လို့ဖော်ပြပါရှိပါတယ်။ဒီအချက်အရာတက်မတော်ရဲ့အနေအထားဟာနိုင်ငံတော်ရဲ့အထက်မှလည်းမရှိသလိုအောက်မှလည်းရောက်မနေပဲအပြိုင်အနေအထားမှရှိနေကြောင်းဆောင်းမမတောက်ပြထားပါတယ်။ဒုတိယအချက်အနေနဲ့ကာကွယ်ရေးခန့်ကဏ္ဍကိုချဲ့ချွင်လာတယ်လို့ဆောင်းမမဖော်ပြထားရမှာတော့ပြည်တွင်းရန်ပြည်ပရန်ပါဝင်အမျိုးသားအကျိုးစီးပွားနဲ့အချုပ်အခြာအာဏာတွေကိုအကာအကွယ်ရေးအပြင်လူသားချင်းစာနာအကူအညီပေးရေးတဘာဝဘေးရန်ရဲ့အကာအကွယ်ပေးရေးအထိထည့်သွင်းလာပါတယ်။ရခိုင်ကအမျိုးသားအကျိုးစီးပွားအဖြစ်အမျိုးဘာသာနဲ့ဓလေ့ထုံးတမ်းတွေနေရာမှာအမျိုးဘာသာနဲ့သာသနာအဖြစ်ချဲ့ချွင်ဖော်ပြလာတယ်လို့ဆောင်းမမရေးသားထားပါတယ်။တတိယအချက်အနေနဲ့တမတော်ဟာပင်မအကာအကွယ်ရေးတာဝန်ရေးအပြင်အမျိုးသားနိုင်ငံရေးမှာလည်းဦးဆောင်ပါဝင်မယ်လို့ကိုယ့်ဟာကိုယ်တာဝန်ပေးထားပါတယ်တဲ့။ပါတီနိုင်ငံရေးနဲ့အခြားသောအဖွဲ့အစည်းတွေအားလုံးရဲ့အထက်မှာတမရကိုနေရာပေးထားပြီးမြမရေးရဲ့အခြေခံအုတ်မြစ်ဖြစ်ဒုတောင်ဝန်အရေးသုံးပါးကိုကျင့်ဝတ်အရဦးထိပ်မှထားရမယ်ဆိုပြီးတော့ဖော်ပြထားပါတယ်။စရုပ်ထားချက်အဖြစ်ဒုတောင်ဝန်အရေးသုံးပါးဟာအခြေခံဥပဒေနဲ့အမျိုးသားနိုင်ငံရေးရဲ့အဓိကတောက်တိုင်နေအဖြစ်တမရကအတိတ်ပဲဖွဲ့ဆိုထားပြီးဘလို့အစိုးရမျိုးနဲ့ဘလို့နိုင်ငံရေးစနစ်မျိုးမှမဆိုတမရအနေနဲ့ဒုတောင်ဝန်အရေးသုံးပါးကိုကမ္ဘာအဆုံးထိထိမ့်သိမ်းကာကွယ်ရမယ်လို့ဖော်ပြပါရှိပါတယ်။တိုင်းပြည်ကိုပုံဖော်နေတဲ့တခုတည်းသောအဖွဲ့အစည်းဖြစ်တဲ့တက်မတော်ဟာမြန်မာနိုင်ငံရေးပြည်ဝင်ပြောင်းလဲမှုရဲ့နောက်တစ်ဆင့်မှာနတ်ပြားသဖွဲ့ဆက်ပြီးတော့ကျိုးကိုင်နိုင်ရေးအတွက်ပြင်ဆင်နေကြောင်းဆောင်းမမှဖော်ပြထားပါတယ
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ။
မင်္ဂလာပါရှင်။ကုန်သွားမယ့်2020ပြည်နှစ်ထဲမြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးလူမှုရေးနဲ့ငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထူးထူးခြားခြားကြုံရရတဲ့အဖြစ်အပျက်တွေနဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်နဲ့2021ခုနှစ်ထဲကြုံရနိုင်တဲ့အလားအလာတွေကိုဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပေးခြင်းပါတယ်။2020ခုနှစ်အတွင်းမြန်မာနိုင်ငံမှာထူးခြားဖြစ်စဉ်အနေနဲ့ပြောရမယ်ဆိုရင် COVID-19 ကာယရောဂါနဲ့နောက်ဆက်တွဲအကျိုးဆက်တွေလိုပဲပြောရပါလိမ့်မယ်။ကမ္ဘာနိုင်ငံတော်တော်များများမှာကာယရောဂါကူးစက်မှုတွေကြုံနေရပြီးလအနေငယ်အကြာမက်စတာနောက်ပိုင်းမှာပဲမြန်မာနိုင်ငံကိုပြည်ပကပြန်လာသူတအုပ်ထံမှာပထမဆုံးချိန်ရောဂါပိုးစစ်ဆေးတွေ့ရှိအတည်ပြုခဲ့တာပါကာယရောဂါကြောင့်သေဆုံးသူတချို့အပါအဝင်အတည်ပြုလူနာ300ကျော်တဝိုင်းနဲ့အစောပိုင်းမှာကူးစက်မှုတွေတိတိတတ်တာမတွေ့ရခဲ့ပေမဲ့6လကျော်အကြာမှာပဲရခိုင်ပြည်နယ်ကနေတကြောပြန်ပြည်တွင်ကူးစက်မှုပေါ်ပေါက်ခဲ့တာပါကိုဗစ်ဒုတိယလိုင်းအစပြုခဲ့တဲ့ရခိုင်ပြည်နယ်အပြင်စီးပွားရေးအခြေချရန်ကုန်တိုင်းနဲ့ကူးစက်မှုများတဲ့ဒေသတွေမှာအိမ်ပြန်မထွက်ဖို့အမိန့်ထုတ်ရတဲ့အထူးကြုံရရပါတယ်။နောက်ပိုင်းမှာလည်းပြည်ရင်းပြည်ပလေးရင်ခီးစဉ်တွေရနာခဲ့ရတာတွေ၊သွားလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ရတာတွေကြောင့်စီးပွားရေးမှာတိတိတတ်တတ်ရိုက်ခတ်ခဲ့ရပါတယ်။အဆိုအရကတော့ကာယရောဂါကြောင့်ထိခိုက်မှုတွေကိုကြားခံနိုင်မှုငွေကြေးအမြောက်များအကုန်ကြားခံစီစဉ်ထားပေမဲ့လည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့ဘဏ္ဍာနှစ်မှာတိုးတက်မှုလုံး 6.8% ကိုင်းနှုန်းရှိရာကနေဒီနှစ်မှာ 7.9% ကိုင်းနှုန်းကိုကျဆင်းသွားကြောင်းကမ္ဘာ့ဘဏ်ကပြောဆိုထားပါတယ်။ကာယရောဂါကြောင့်ထိတွေ့ဆက်ဆံမှုတွေနဲ့လူစုလူဝေးရှောင်ရမယ့်အချိန်မှာပဲနိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကိုကျင်းပခဲ့ရမှာမဲယုံတာဝန်ကြသူတွေအပါအဝင်နောက်ဆက်တွဲကူးစက်မှုတွေလည်းတိုးလာခဲ့ပါတယ်။ရောဂါကူးစက်မှုတွေဟာအိမ်နီးချင်းထိုင်းနဲ့တရုတ်နိုင်ငံနဲ့ဇက်တွေကိုပါကျုံလုံးပြန့်နှံ့နေတာတွေရှိခဲ့တဲ့အတွက်သက်ဆိုင်ရာနိုင်ငံတွေကသွားလာဝင်ထွက်မှုတွေနဲ့ကုန်သွယ်မှုတွေကိုပါစနစ်ကျကျကန့်သတ်တာတွေလည်းရှိခဲ့ပါတယ်။ကိုဗစ်ရောဂါကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူအတည်ပြုလူနာပေါင်း3000ကျော်ရှိနေတဲ့မြန်မာနိုင်ငံမှာနှစ်ကုန်ပိုင်းမှာအိမ်ပြန်မထွက်ရအမိန့်ထုတ်ပြန်ထားတာတော်တော်များများကိုပြန်ရုပ်သိမ်းလိုက်သလိုပြည်ရင်းလေရင်ခီးစဉ်တွေကိုလည်းပြန်လည်ပြည့်စုံဝင်ပြုလိုက်တဲ့ကန့်သတ်ချက်တွေနဲ့ရှော့ပေါက်ပေးခဲ့တာပါ။ ကယ်ရောဂါကာကွယ်ဆေးရဖို့ကိုလည်းအိန္ဒိယအိန္ဒိယနိုင်ငံနဲ့တာဝန်ရှိသူတွေဆွေးနွေးညှိနှိုင်းပြီးလာမယ့်မတ်လနောက်မှာကယ်ရောဂါတိုက်ခိုက်ရေးမှာရှေ့တန်းကနေဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထုတ်လန့်ပေးနိုင်မှုရည်ရွယ်ထားတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ရှင်။ကျွန်မကတော့စုစုပါ
မြန်မာနိုင်ငံမှာ2020ပြည့်နှစ်တဲ့ကျင်းပတဲ့ရွေးကောက်ပွဲမှာကပေးကာလစိန်ခေါ်မှုတွေနဲ့အတူနိုင်ငံရေးအရာအခြေတင်ဖြစ်စရာတွေလည်းကြုံခဲ့ရတာပါကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်များလာချိန်မှာပဲဒီမှာ၈ရက်နေမှာစီစဉ်ထားတဲ့အတိုင်းကျင်းပခဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်တက်မလို့နဲ့နိုင်ငံရေးပါတီတချို့ရဲ့ဝေဖန်မှုတွေကိုလည်းတောက်လျှောက်လို့တွေးကြရပါတယ်ရွေးကောက်ပွဲအကြိုကာလမှာပဲရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ပြင်ဆင်မှုတွေအားနည်းတာတွေတွေ့တဲ့အကြောင်းတက်မလို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကအမှတ်ချက်ပေးခဲ့တာပါအစိုးရဘက်ကလည်းတက်မလို့ကရွေးကောက်ပွဲလုပ်ငန်းစဉ်မှာဆော့ဖတ်တဲ့လုပ်ရက်တစ်ခုအနေနဲ့တုံ့ပြန်ခဲ့တာကြောင့်အခြေအတင်ဖြစ်စရာတွေလည်းကြုံခဲ့ရပါတယ်ရွေးကောက်ပွဲတွေကျင်းပတာမှာတော့လွတ်လပ်မြောက်တဲ့အခြေအနေတွေမရှိဘူးဆိုပြီးတက်မလို့နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြောင့်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အပါအဝင်ပြည်နယ်နဲ့တိုင်း6ခုကမဲဆန္ဒနေနေတချို့မှာရွေးကောက်ပွဲကျင်းပမယ်စီစဉ်တွေကိုကော်မရှင်ကဖျက်လိုက်တာကြောင့်မဲဆန္ဒရှင်တက်တန်းကျော်မဲပေးခွင့်မရခဲ့ကြပါဘူး။ကယောဂါကာလမှာကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီရွေးကောက်ပွဲကျင်းပနိုင်မှုစီစဉ်ခဲ့ပေမဲ့ရွေးကောက်ပွဲမတိုင်ခင်စီယုံရေးလုပ်ငန်းတွေနဲ့ရွေးကောက်ပွဲကာလမှာလူစုလူဝေးနဲ့ထိကိစ္စဆက်ဆံမှုတွေရှိခဲ့တာကြောင့်ဝေဖန်စရာတွေကြုံခဲ့ရပါတယ်။တရုတ်နိုင်ငံနေဆက်မျိုးရွှေလီမာလေးအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုထောက်ခံတဲ့လှုပ်ရှားမှုမှာမြန်မာနိုင်ငံသားယာနဲ့ချီပါဝင်ခဲ့တာကြောင့်တရုတ်အာဏာပိုင်တွေကအရေးယူခဲ့တဲ့အထည်လေးဖြစ်ခဲ့ရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာမဲလက်မှတ်နဲ့မဲယုံသုံးပစ္စည်းတွေကိုပို့ဆောင်တဲ့ကားတစ်စီးကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကပစ်ခတ်ခဲ့တာရခိုင်ပြည်နယ်မှာ NLD လွတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးခဲ့တာရွေးကောက်ပွဲနောက်ပိုင်းမှာလဲကြောင်မဲမြို့နယ်မှာ NLD ပါတီအနိုင်ရကိုယ်စားလှယ်ဦးထိုက်စောပစ်ခတ်တပ်ဖြတ်ခံခဲ့ရတာအပါအဝင်လုံခြုံရေးအရာချင်းချောက်မှုတွေလည်းရှိခဲ့ပါတယ်အဓိကအတိုက်ခံနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ပြည်ထောင်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲမှာမဲမက်တမာမှုတွေမမျှတတဲ့လုပ်ရက်တွေရှိခဲ့တယ်ဆိုပြီးကန့်ကွက်ခဲ့တာတွေလည်းရှိခဲ့ပါတယ်။တက်မတော်ကလည်းရွေးကောက်ပွဲနောက်ပိုင်းမှာပဲတက်မတော်သားတွေနဲ့မိသားစုဝင်တွေမဲပေးခဲ့ကြတဲ့မဲဆန္ဒနေမျိုးတွေကရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲဟာရေဘူးရအဖြစ်ငင်းငင်းကြမ်းကြမ်းနဲ့လွတ်လပ်မြောက်တမှုရှိတဲ့အကြောင်းပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေကတုံ့ပြန်ကြပါတယ်။ရွေးကောက်ပွဲမှာကြိုတင်ခမန်းထားတဲ့အတိုင်းအာဏာရ NLD ပါတီကအများစုအနိုင်ရကြောင်းလည်းကော်မရှင်ကကြေညာထားပါရှင်။ကျွန်မမေခါပါ
။ရခိုင်ပြည်နယ်မှာတော့2020တနှစ်လုံးဒီပါအဲရခိုင်လက်နက်ကင်ဖွင့်တဲ့တပ်မတော်ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်တင်းနေရှိတဲ့ဒေသခံတွေလည်းနေရာဆုံးခါတင်းချောင်နေကြပါတယ်။တိုက်ပွဲတွေကြားကလေးငယ်တွေပါဝင်အရာသာထိခိုက်သေးဆုံးမှုတွေကြောင့်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်ခဲ့ပါတယ်။လက်နက်ကင်တိုက်ပွဲတွေကြောင့်လုံခြုံရေးစိတ်မချရတဲ့အတွက်နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲကျင်းပမှာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ကိုခုနဲ့ကျေးရွာအုပ်စုတချို့မပါဝင်ခဲ့တာဟာလည်း2020ပြည်နှစ်ထဲရခိုင်ပြည်နယ်မှာထူးခြားမှုဖြစ်တွေ့ခဲ့ရတာပါ။ဒါပေမဲ့လေဂျပန်ဆိုရရဲ့ထူးတန်တမန်ဆာဆာကာဝါကရောင်းဝယ်စစ်ဆပ်ပေးခဲ့တဲ့နောက်မှာတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရဲ့အလားအလာတွေလည်းထွက်ပေါ်လာပါတယ်။တမ်တော်နဲ့တိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့အဖွဲ့ကလည်းရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေတွေဖန်တီးဖို့ကန့်လန့်လိုက်တယ်လို့စစ်တပ်ကလည်းကန့်လန့်ချက်ကိုလက်ခံခဲ့တာကြောင့်နှစ်ကုန်ပိုင်းရခိုင်ပြည်နယ်မှာလက်နက်ကင်မီးပခတ်တွေရပ်ဆိုးတော့ခဲ့ပါတယ်။တမ်တော်နဲ့အဖွဲ့ကြားတိုက်ရိုက်ဆွေးနွေးတာတွေလည်းရှိခဲ့တာကြောင့်ရခိုင်ပြည်နယ်မှာရွေးကောက်ပွဲမဖြစ်ခဲ့တဲ့နေရာတွေမှာပြန်ကျင်းပနိုင်ဖို့နဲ့ရင်းချမ်းရေးပေါ်မျှော်လင့်ချက်တွေလည်းထပ်ပေါ်လာပါတယ်။ဒါပေမဲ့လည်းအဖွဲ့နဲ့ဆွေးနွေးမှုမှာအစိုးရကပါဝင်တာမတွေ့ရတလို့အာဏာရ NLD မျိုးသားဒီမိုကရေစီဖွဲ့လျှောက်ကလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုအဖွဲ့ကပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒီလိုရှင်နေမျိုးမှာပဲရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေကိုဒီနေ့မကုန်ခင်ပြန်လည်ကျင်းပပေးနိုင်ဖို့အဖွဲ့ရဲ့တိုက်တွန်းချက်ဟာလက်ဖြစ်ဖြစ်လာနိုင်ဖို့အလားအလာတွေမျှင်မြင်နေတယ်လို့ဆိုရမှာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ပါ။
NGA လမ်းကြောင်းများဆိုင်သွားရတဲ့အခြေအနေကနေဒီကနေ့ဆိုရင်27ရာစုပင်လုံးကြီးလာကတော့ကျင်းပနိုင်တဲ့အနေအထားကိုရောက်လာပါပြီ။
မြန်မာနိုင်ငံရေးမှာအဓိကကျတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဟာ2020ပြည့်နှစ်မှာအတဲအကျတွေနဲ့ရောထွေးနေခဲ့ပြီးနှစ်ကုန်ပိုင်းမှာတော့မျှော်လင့်ချက်တချို့ကိုလည်းတွေ့ရပါတယ်။ COVID ကာယရောဂါကြောင့်ငင်းချမ်းရေးဆွေးနွေးမှုတွေမှာအကန့်အသတ်တွေရှိခဲ့တယ်လို့တိုင်းရင်းသားဒေသတွေမှာလည်းလက်နက်ကင်ပြိပခါတွေပြင်းထန်ခဲ့တာကြောင့်မျှော်လင့်ချက်တွေမှေးမိန်ခဲ့ပေမဲ့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲနောက်ပိုင်းမှာတော့တစ်နှစ်လုံးတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်မှာမမျှော်လင့်ဘဲတနက်တန်တွေတိတ်သွားခဲ့တာတွေ့ရပါတယ်။ အထူးသဖြင့်ဆူဗီယာကအကြမ်းဖက်အဖွဲ့အစည်းဖြစ်တက်မှတ်ထားပြီးတမ်ဘရော်နယ်နဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆူနွေးမှုတွေကနေအပြည့်အစုံချုပ် NCA လက်မှတ်မရေးထိုးသေးတဲ့ပြည်ုံမြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့တွေပါနိုင်ငံရေးစပွဲဝိုင်းမှာပါဝင်လာနိုင်တဲ့မျှော်လင့်ချက်တွေလည်းအားကောင်းလာပါတယ်ကိုဗစ်ကရောဂါကြောင့်အကန့်တက်တွေရှိနေတဲ့ကြားမှာပဲနှစ်နှစ်ကျော်ကြာရပ်ဆိုင်းနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးရုဒ္ဓအစည်းအဝေးကိုကျင်းပနိုင်ခဲ့တာဟာလေအလားအလာကောင်းတစ်ခုလို့ဆိုရမှာပါဒီညီလာခံမှာပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းသုံးခုချမှတ်နိုင်ခဲ့တာကြောင့်အနာဂတ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအခြေခံအုံမြင့်ဖြစ်လာနိုင်တယ်လို့လည်းတွက်ဆနေကြပါတယ်ဒီအခြေအနေတွေကြောင့်ရှေ့လာမယ့်2021ခုနှစ်ထဲမှာ NCA အပြည့်အစုံချုပ်ကိုအခြေခံတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာလက်နက်ကိုင်အင်အားစုတွေအားလုံးပါဝင်လာနိုင်ပြီးငြိမ်းချမ်းရေးအလားအလာကောင်းတွေထွက်ပေါ်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။အချိန်တည်းမှာပဲမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ပေါ်ဆောင်ရေးအတွက်အဓိကအဟံတားတစ်ခုအဖြစ်ပြောနေကြတဲ့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဟာလေလွတ်တော်အတွင်းမှာရောငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါအဓိကအာရုံစိုက်မဲ့ကိစ္စတစ်ခုဖြစ်လာနိုင်တဲ့အလားအလာတွေလည်းရှိနေပါတယ်ခင်ဗျာကျွန်တော်မိုးစော်ပ
ါ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ဌာနတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ည
တော်ရရှင်များရှင်ကျမတင်ကီထိုက်ပါအမေရိကန်ရဲ့အသားတော်ဖြည့်ဆက်စာချွေးမွေးမြူထားတဲ့ဝတ်သားတင်သွင်းမှုကိုကာလရှည်တမ်းမြစ်ထားတဲ့ထိုင်ဝမ်ကပြန်ဖွင့်ပေးဖို့ရှိကြောင်းဒီလုပ်ငန်းရှင်နဲ့နှိစက်သူတွေကပြောပါတယ်ထိုင်ဝမ်ရဲ့ထိပ်တန်းပို့ကုန်တင်ပို့ရာနိုင်ငံတွေထဲကတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ကျေပြန့်တဲ့ကုန်သွယ်ရေးသဘောတူညီချက်တရဆွေးနွေးနိုင်ရေးအခုလိုဆောင်ရွက်တာဖြစ်ကြောင်းRalph Jennings ရဲ့သတင်းဆောင်ပါကိုဒီသတင်းပါစီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာအသားတို့ဖြည့်ဆွတ်စာကြွေးဝင်မြူထားတဲ့ဝတ်သားတင်သွင်းခွင့်ကိုထိုင်ဝမ်လွှတ်တော်ကဒီဇင်ဘာလနှောင်းပိုင်းမှာအပြီးသတ်ခွင့်ပြုပေးလိုက်ပါတယ်။ Red to Pemin အသားတို့ဖြည့်ဆွတ်စာကဝတ်တီမှာအသားတူးစီဖို့ကြွေးတာဖြစ်ပေမဲ့လေတရုတ်ရုရှားနဲ့ဥရောပတမကအပါအဝင်နိုင်ငံပေါင်း160ကတားမြစ်ထားတာပါအမေရိကန်ထံကဝတ်သားတင်သွင်းမှုတားမြစ်ချက်ဟာအမေရိကန်နဲ့ကုန်သွယ်ရေးမှာအဓိကအတားအဆီးတစ်ခုလို့ထိုင်ဝမ်တာဝန်ရှိသူတွေကယုံကြည်ထားကြတာပါတတိပုဂ္ဂလလွတ်တော်မှဖရက်ဒီလင်ကအခုလိုပြောပါတယ
်။我跟美国的过去几次国会的
အမေရိကန်ပြည်ထောင်စုကိုလွတ်တော်ခီးစဉ်သွားတဲ့အခါမှာအမေရိကန်လွတ်တော်အမတ်တွေကဒီကိစ္စကိုအမြဲတမ်းပြောပါတယ်တဲ့။အခုတော့ဒီအခက်အခဲကြီးမရှိတော့ပါဘူးလို့လွတ်တော်အမတ်ဖရက်ဒီလင်ပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံပြီးရင်အမေရိကန်ကထိုင်ဝမ်ရဲ့အကြီးဆုံးကုန်သွယ်ဖက်ဖြစ်ပါတယ်။1994ခုနှစ်ကတည်းကဆက်လို့အမေရိကန်နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ရဖို့ထိုင်ဝမ်အစိုးရတာဝန်ရှိသူတွေကကြိုးစားနေတာဖြစ်ပါတယ်။လျှက်စစ်ပစ္စည်းကုန်ထုတ်လုပ်မှုကစီးပွားရေးရဲ့အဓိကထောက်တိုင်တစ်ခုဖြစ်နေတဲ့ထိုင်ဝမ်လိုနိုင်ငံမျိုးတွေအနေနဲ့ကုန်သွယ်ခွင့်ကင်းလွတ်ခွင့်ရစေရေးသဘောတူညီချက်တွေလက်မှတ်ထိုးတဲ့နေရာမှာအမေရိကန်ဘက်ကခြွင်းချက်တစ်ခုအနေနဲ့အမေရိကန်စိုက်ပျိုးမွေးမြူရေးထွက်ကုန်ရေးတင်သွင်းပေးရေးအမေရိကန်ကုန်သွယ်ရေးညှိနှိုင်းသူတွေကကုန်သွယ်ဘက်တွေကိုတွန်းအားပေးလို့ရှိပါတယ်2019ခုနှစ်အတွင်းအမေရိကန်ကိုထိုင်ဝမ်ဘက်ကကုန်ပစ္စည်းတင်သွင်းမှုကဒေါ်လာ 61.6 ဘီလီယံထိရောက်ရှိခဲ့ကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကထုတ်ပြန်ထားပါတယ်ကွန်ပျူတာဒပိုင်းလျက်ကူးပစ္စည်းတွေဆက်ပစ္စည်းတွေအပါအဝင်ထိုင်ဝမ်တို့ပစ္စည်းတွေကိုအမေရိကန်ဘက်ကဝယ်ယူနေပါတယ်ဒီလိုဝယ်ယူမှုကြောင့်ပဲ2019ခုနှစ်အတွင်းထိုင်ဝမ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရေးမှာဒေါ်လာ 19.3 ဘီလီယံအသာစီးရခဲ့တာပါထိုင်ဝမ်ဖိုကောင်တက္ကသိုလ်ကအများပြည်သူဆက်ဆံရေးဆိုင်ရာပမောက္ခလီယူယင်ဂျင်းကအခုလိုသုံးသပ်ပါတယ်
It seems to me that nobody can deny because of the small, tiny size of Taiwan.
Kabawa, Xenia, Malolote, Ling, Taiwan, Nine, Nanganza, Tangi, Rene, Nangandaga, Kongto, Yiku, Piawa, Ion Saipi, Sangre, Chayame, Surago, Peduma, Menyan, Babude, Kaba, Chiso, Nangandu, Dega, the Coopsit, there. American Piransune, Taya, Sisa, Ninai, Nambu, Lure, Suragale, Peduma, Menyan, Babu, Lup, Yosu, Tuara, Psipade. American Pirazuha, Taiwan Ye, in our council, Mohammed Pitelo, Taiwan Wenjijo, Su San Changa, bigger than the town of Sevigny, knowing by la, doing Ludoma, Biosu, Kevari. Satongo, Bigemu, Amakan Tetue, American Bato looked at Sayundrima, the Kares is Sibune, dancing at Tokon Pichang, a matter said to Bashibu, Suya Baga, Dansu Mejang, Bali Mama, Wenjijoga, Shinling Kevari. What in my adatosi would domne, red dopamine, tachuha, Lu Jemma yego, tikai sinine, sure, so yin zine, American ye what dago, Taiwan ga da si tara psipare. American ye what da din twinkwin, damn ye checko, pesha like the ha so yin. American and napet, juru, gong to ye the vodun ye jet to cook a dre, lampwimbo, juera, psit shumin jam, so ya ye, Central News Agency ga, bigger than net nuin ba la a drink pop ya bade. American what da din twinkwin, bibu, juera jam, Taiwan tamara sign in wanga, natamna se, ogola a drink jinya gebina male, so ya tana a dom yam yaga, twitter lumo gong ye dream mayo, jinya jedri tok bido yo, don't yank it ya bade. Taiwan ma American tan yong long and dwee le ban ni de yong a ro, a ku san yue che a po ju zu wa re. Di san yue che chao shi a sha ye a te joa zong la la shi zong zi kwa di de ga de ku ma, American mui miu ye de ma re, wun yao lo gan guen po bi ya shi zi me lu biyo su ta ba re. Da bian tam ra san ye song pia che ha su ye, American ne Taiwan ja, si bo yi ne gong do ye bu bang san yue mu dwee, po bi lan buen doa zi me lu le biyo ba re. Taiwan Hillia Dreamer, what that a don't be muga, nyabare? Sat out Sandry yet, doesn't it cheat it a digger, him boy jiri gani, hot dog, a sadumo, Manessa, a tanya babungi, tea, what that good domare? Tetelo, Hillia lo, name tatare, him boy dreamava, Sabumu de chuga, what that single tevare? Tabi mele, American yet, gong to ye goes a little young bagaro. Gong Dua Ye the Vodun Yi Jet Koo Dwe, American Wat Da Din Duin Gwen Piyo Ame Lu Piyo Su Tara Mishi Chang Piyo La Du Garo, Nationalist Party Ga, Luto Ma Charles Chan Pipare. American Gong Dua Ye Gu Se Le Yong Ne Le Le Lu Lu Yang Nai Mala Su Re Apo Ma, Taiwan Dui Ja, Di Kei Sa Adi Ga Tan Diya Bua Ni Cha Ra Lu Du Tien Ne Chang Piyo Su Dwa Ba Re. The Gelu Mhopu Suyeno, Gondo Yegusile Pekale, Pakwe Yima Bimam Hoba Wulu Biosu Dwara Pipari. Luto Ma Chaye Nationalist Badiga, Dike Sago Gangwate Nine, Bigere Nuimbala Dwin Chimpare Luto Siwima, Wakalizari Shula Kejabari. Luto Ma Dwe Chenje, Wakalizari Nep Dipau Kejade Yotan Yinguha Suyele, Taiwan Girim Hayo, Biba Maba. Media Rita, Sigwind is a popular guitar variation.
Feel in your mind, a blogger, if you're not seeing any juice variation, the mass to me, Mama. The tongue is a kuni majin, Sanjaya, လူတိုင်းနေထိုင်သွားလာစားတောက်တဲ့ပုံစံတွေကိုပြောင်းလဲခဲ့ကြရပါတယ်အဲ့လိုအပြောင်းအလဲအတွေ့အကြုံတွေကနေကိုကိုကိုပိုကူးစားရမယ်ဆိုတဲ့အတွေ့ဝင်လာခဲ့တယ်လို့မြန်မာနိုင်ငံကထိတ်တန့်ဖက်ရှင်မော်ဒယ်တယောက်ဖြစ်တဲ့
Fashion photo shoot ဒီပိုင်းရိုက်တဲ့အခါမှာတော့ဘယ်လိုမျိုးထူးထူးခြားခြားဟိုအတွေ့အကြုံတွေတည်ဖြစ်သွားရဲဆိုတော့ပြောပြပါလား
အမှန်တရားတော့
ရဲတဲ့အချိန်မှာလူအခိုင်းထက်လူတွေကလည်းပူနေဝါတယ်ပြီးရနဲ့အကုန်လုံးပေါ်တော့ mask ကိုအဓိကပဲအကုန်လုံးတတ်ထားကြတယ်အဲ့ဒီခုကတော့ဟိုကတော့အမတ်တရားတော့ဖြစ်တာပေါ့နော်မှ
အော်အရင်တော့အထက်ကိုလူတွေကလည်းနည်းသွားတယ်ဆိုတော့ညီမအလုံးလုံးရတဲ့အပိုင်းမှာရောကို့အတွက်ထူးထူးခြားခြားအပြောင်းလဲတွေဖြစ်သွားတယ်လို့ကခံစားရလားရှင
်။ဒီ COVID မတိုင်ခင်တည်းဆိုင်တော့အရင်တော့ပြောင်းတော့ပြောင်းလဲသွားတာပေါ့။ကို့ကိုပူပြီးတော့လည်းစက်မာရေးကောင်းအောင်အဓိကယူဆိုင်ပြီးတော့လည်းနေဖြစ်တယ်။ပြင်နေဒီ mask ပေါ့ mask တက်တယ်။ပြင်နေလက်ကတော့အငဲဆေးအငဲအရင်ဆေးရလို့လို့လက်တော်မှ၆တောင်၆တယ်။အဲ့လိုတော့ဖြစ်တယ်။ဘာလို့တရားနဲ့တွေ့ပြီးတိုင်းလဲအဲ့လိုမျိုးပေါ့။အစမ်းလို့ကိုယ်ပဲမတိုင်တော့ထက်ဆိုင်နဲ့အခုလောက်တာနဲ့ရတော့ကွာတော့ကွာသွားတာပေါ့အကုန်လုံးပေါ့ဘာလို့ဆိုတော့ဒီအလုတ်ကလည်းစိုက်လူတယောက်တည်းကြုံတွေ့တာလည်းမဟုတ်ဘူးဒီမြန်မာနိုင်ငံတည်းမဟုတ်တကမ္ဘာလုံးထဲအလုတ်ဒီစီးပွားရေးကထိသွားတာပေါ့နော်အဲ့ဒါဆိုစိုက်လူတွေဒီအလုတ်မှာလည်းချို့နေအချို့ရတယ်ဆိုလဲတိတ်အဆင်မပြေဘူးအဆင်မပြေဆိုတော့တိတ်လည်းအလုတ်လည်းမရှိဘူးလို့လည်းဖြစ်တာပေါ့အဲ့လိုမျိုးစီးပွားရေးတွေလည်းအကုန်လုံးချက်သေးနေတဲ့ဟာပေါ့အဲ့လိုမျိုးဟာဆိုကိုကနဲ့ကိုဒီကိုဗစ်မှာပေါ့ဒီကိုဗစ်ကပေါ့နော်ဆိုင်းလူပြန်ဘလို့ပြန်တွင်တင်ပေးသွားလဲပြန်ဘာပြန်ဖြစ်သွားလဲဆိုတော့လည်းကိုပို့ပြီးတော့ချစ်တတ်ရမယ်ဆိုတဲ့အဲ့ဒီ message တွေကိုဝင်သွားတယ်အဓိကပေါ့ပြန်နေတက်မကြီးလည်းကိုပို့ပြီးတော့လည်းယူဆိုင်ရမယ်ဆိုတဲ့အတွေးလေးလည်းဝင်သွားတယ်မှာ
ဟုတ်ခုနကတော့ဆိုင်းလူပြောလို့ပါကိုချစ်ရမယ်ဆိုတဲ့အတွေးဝင်နေဆိုတာကဘလို့ကြောင့်လဲဆိုတော့အဲ့ဒါလည်းနည်းနည်းပို့ပြီးတော့ပေါ့နော်အကျယ်တဝင်းရှင်းပြပါလား
ဟုတ်ဟာလေအဓိကဆိုင်းလူအခုဒီအနုပညာလုံးကအလုတ်ကလည်းကိုချစ်ပြီးွားတော့မှသာကျမရေဂယူဆိုင်ပြီးမှသာဒီအလုတ်တွေကလည်းဆက်လုပ်လို့ရမှာလေအဲ့လိုမျိုးအတွေးဝင်တော့ဒီလိုမျိုးအချိန်မှာအခုချိန်ဆိုလဲ stay home ကာလမှာကိုဘယ်လိုမျိုးအဆင်ပြေအောင်နေမလဲပြင်နေကို self care ရေအများကြီးပို့ပြီးတော့ဂယူဆိုင်ဖြစ်တယ်
ဒီ covid အချိန်မှာပေါ့နော် glue ရလူတိုင်းဒီပါဟိုအရင်တော့အောက်လဲအပြင်းပြင်းမထွက်နေရဘူးအရင်တော့ဆိုဆိုင်း glue လို့ဆိုလဲအာ model တယောက်အနေနဲ့တိတ်အလုပ်များပါတယ်ဆိုတော့အဲ့ဒီလိုမျိုးအလုပ်တွေအခုဟိုရော့သွားတယ်ပေါ့လေဆိုတော့အဲ့လိုအချိန်တွေမှာကိုယ့်အတွက်ကိုယ်အချိန်တွေပို့ရတော့ကိုယ့်ရဲ့ဒီအမှုပညာလုပ်ငန်းအတွက်ပို့ပြီးတိုးတက်အောင်ပေါ့နော်ကိုယ့်အတွက်ပို့ပြီးတော့တိုးတက်အောင်ကိုဘာတွေလုပ်ဖြစ်တယ်ဆိုတာရောပြောပြလို့ရမလားရှင့်
အာဟိုအာဆိုင်ကနာဒီ stay home မှာဆိုလဲကိုပေါ့ဒီ motivation ဖြစ်အောင်တစ်ခုမဟုတ်တစ်ခုအများလုပ်တယ်ဥမာဟိုဟာပေါ့ဒီအမှုပညာနဲ့ပတ်သက်တာပေါ့ဆိုင်လူဆိုရင်ဟိုအခိုင်းဆိုရင်ဟိုအဖိုးရင်တော့ဆိုလဲကိုဝါသနာပါတဲ့အရာပေါ့ကိုလောက်တာတော့မလောက်တတ်ဘူးဆိုပေမဲ့လည်းကိုပါကိုပကြီဆွဲတဲ့ဟာလေးတွေပေါ့အဲ့လိုမျိုးလေးတွေလောက်ဖြစ်တယ်ပြန်နေဒီအင်တာနက်မှာကြည့်ပြီးတော့အခုဆိုလဲတခြားအမှုပညာရှင်တွေပါတယ်လောက်နေလဲပေါ့ဒီ celebrity တွေသူတို့တွေလည်း home stay ကာလာမှာဘလို့လောက်နေလဲအဲ့လိုမျိုးတွေဆိုင်းနေတဲ့အကုန်သူတို့ရဲ့ fashion ဘိုင်းတွေအစအဲ့သူတို့ရဲ့ lifestyle တွေကိုကြည့်ပြီးတော့အော်လို့ကိုလည်းပါတယ်ပြန်ထပ်ပြီးတော့ level up လုပ်ရမယ်ဆိုတဲ့ဟာကိုလည်းပြန်အတွေးဝင်နေတယ်
အဲ့တော့ဟိုပြောချင်တာကတော့ဒီ covid ရဲ့ဟိုအဆိုးရရအကောင်းပေါ့နော်ကိုယ့်အတွက်ကိုပြန်ပြီးတော့ကိုဟိုစကိုယ့်အတွက်ကောင်းအောင်လို့ပို့ပြီးတော့လှုပ်ဖြစ်ဖို့အချိန်ရသွားသလိုဖြစ်တာပေါ့
ဟုတ်တယ်ရှင်ဟုတ်တယ်ရှင်ဒီ covid မတိုင်ခင်နဲ့အခုဆိုရင်လည်းဒီ site လိုရဲ့ဒီ lifestyle ပေါ့ပြောရမယ်ဆို new normal လိုမျိုးမှာတော်တော်ပြောင်းတော့ပြောင်းလဲသွားတယ်ပြောလေအရင်တော့ဆိုရင်ဆိုင်လူကလေအလုတ်လဲရှုပ်နေတော့လေအိမ်မှာကိုမိသားစုနဲ့တိတ်အချိန်တိတ်မပေးဖြစ်ဘူးဒါပေမဲ့ဒီ COVID-19 ကြောင့်ပေါ့ခဏအမပြောလို့ပဲအစိုးရရဲ့အကောင်ပေါ့မိသားစုနဲ့လည်းပို့ပြီးတော့အချိန်ပို့ပေးဖြစ်သွားတယ်ပြည့်နေတငယ်ချင်းတွေနဲ့လည်းဘယ်ပဲဖြစ်ဖြစ်စကားပြောပြီးတော့အချိန်ကြီးပို့ရသွားတယ်ပေါ့နော်ဒီထဲကနေမှမှကိုပါလေကိုရဲ့ဒီအလုတ်နဲ့ပတ်သက်ပြီးကိုယ့်ရဲ့အားနည်းချက်တွေလည်းကိုတခြားပြင်ကြည့်ဖြစ်တယ်ကိုပါလေထပ်ပြီးတော့ထပ်လုပ်ရအောင်မလဲပေါ့အဲ့ဒါလေးတွေကိုပြန်တွေးဖြစ်တယ်ရှင်ပြီးတော့ဆိုင်းလူရဲ့ဒီ new normal မှာပေါ့ထူးခြားတာတော့ဆိုင်းလူအကလေးကတယ်အကဆိုတာ TikTok ရှိရတယ် TikTok ထဲမှာအကတွေကိုကလည်းကိုကဖြစ်တယ်အဲ့ဒီတစ်ခုလေးကလည်းကိုစိတ်ထွက်ပေါက်ရာဖြစ်တယ်အချိန်ကုန်လို့ကိုဝမ်းမလည်းမသိဘူးအဲ့ TikTok ကလေးအဲ့လိုလည်းဖြစ်တယ်အမ
ဒီအလုတ်ပိုင်းနဲ့ပတ်သက်ရောဒီအလုတ်လက်ခံတဲ့အပိုင်းတွေဘာတွေမှာပို့ပြီးတော့ကိုကဟိုတတိထားတဲ့အပိုင်းရောဖြစ်လာသလားဥပမာဒီနေရာတော့ရင်တော့ယောဂကုမလာမသိဘူးဆိုတာမျိုးစိတ်ပူပန်မှုမျိုးနဲ့ပေါ့နော်ဒီဟိုဘယ်လိုမျိုးဟိုစဒီအလုတ်တွေဘာတွေဘိုင်းနဲ့ရောကိုဘောဘယ်လိုတက်ရောက်မှုရှိပါလဲဒီကတ်ယောဂကြောင့
်စမ်းလို့ဒီအလုတ်နဲ့ပတ်သက်ပြီးစမ်းလို့ပုံဆက်ပြီးတော့ထားလိုက်ပါတော့ဒီလိုမျိုး shooting တစ်ခုရှိရဆိုရင်ပေါ့သူ့မေးထားတယ်အဲမျိုးမို့တိရတူတွေဆိုရင်ပေါ့နော်လုံးခဲ့တော့ပေးသွားတာလေတုံးရပေါ့နော်ပေးအပြင်သွားတာဒီလေအဲ့လိုမျိုးကြီးမီးတယ်ပြန်နေနေကောင်းမလားအဲ့လိုမျိုးကြီးပေါ့အကုန်လုံးမီးပြီးတော့မှတေချာပြီးတော့မှအဲ့လိုမျိုးကြီးသွားတာလည်းရှိတယ်ဆန်းလို့ပါတော့တေချာမှုပြီးမီးကြည့်တာပေါ့
အခုဒီကာယောဂါပေါ့နော်ဘယ်လောက်ထိဆက်ပြီးတော့ဖြစ်နေအောင်မယ်ဒီအခြေအနေကြီးကဟိုအပြောင်းလဲတွေကဘယ်လောက်ထိဆက်ဖြစ်နေအောင်မယ်ဆိုတာလည်းဘယ်သူမှဟိုအတိအကျမပြောနိုင်သေးဘူးပေါ့လीဆိုတော့အဲ့လိုအခြေအနေမှာရောအဖက်ရှင်မော်ဒယ်တယောက်အနေနဲ့ပေါ့နော်ကို့အတွက်ပိုပြီးအကောင်းဆုံးဖြစ်အောင်လို့ဘယ်လိုမျိုးပြင်ဆင်ထားတယ်ဘယ်လိုမျိုးစိတ်ကူးတွေလုပ်ထားတယ်လို့ရောပြောလို့ရပါရှင့်
ဟိုဆန်းလူကတော့ဒီခဏကိုပိုင်ကျမရေးပိုင်းနဲ့ဆိုရင်ဆန်းလူကဒီ nutrition ကောင်းကောင်းဖြစ်တဲ့အစားအစာတွေစားတယ်ပြန်နေကိုကိုကိုပေါ့လေ့ကျင့်ခန်းလည်းဘယ်လိုပဲဖြစ်ဖြစ်လုပ်တော့လုပ်ရတယ်ပေါ့နော်ကိုကိုကိုဆန်းလူကတော့အိမ်မှာတော့လေ့ကျင့်ခန်းနဲ့လုပ်တာပဲဘာလို့ဆိုတော့လေ့ကျင့်ခန်းမလုပ်လို့လည်းမရဘူးလေကိုကိုကိုအများကပြင်ဆင်နေမှဖြစ်တာဆိုတော့အဲ့အရာလေးတွေအလုပ်ဟိုပြင်ဆင်ထားတယ်အလုပ်ပိုင်းနဲ့ဆိုရင်တော့ခဏပြောလို့ပဲ internet မှာဆန်းလူကြိုက်တဲ့ဒီ model တွေသူတွေရဲ့ဒီ magazine ကြီးရဲ့ဒီ fashion editor တွေအနေကြီးဖြစ်တယ်ကိုပါကိုအတွက်ပေါ့ကိုရဲ့ self study လေးလေ့လာဖြစ်တယ်ပြင်နေကိုတခြားစိတ်ဝင်စားတဲ့အရာလေးတွေကိုပါကို internet မှာရှောက်ပြီးလေ့လာဖြစ်တာပေါ့နော်အဲ့လိုလေးနဲ့ဆန်းလူ stay home ကလေးအချိန်ကုန်နေ
မြန်မာနိုင်ငံကထိတ်တန်း fashion model M ဆန်းလူဖြစ်ပါတယ်ရှင် covid ကရောဂါကပေးတဲ့အသေးကတော့ကိုစိတ်ကျမ်းမာမှာကိုလုတ်ဆရာရှိတာတွေကိုဆက်လုပ်နိုင်မယ်ဆိုတဲ့အသည့်ဖြစ်တယ်လို့သူကပြောပါတယ်ရှင်ကျွန်မဆွမ်းမြတ်ပါမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နောက်မှာပြောပြပေးသွားပါမယ်။ကျမအေးဆန္ဒကျော်ပါ။ရုရှားနိုင်ငံနီရှိ North Korea ဒေသမှာတော့ပြည်ပြည်ကြေညာနွားနစ်ဖြစ်နေ2021ခုကြိုးကိုပြင်ဆင်နေကြပါသည်။ပြည်ပြည်ရဲ့နက်ခတ်အရာနွားတိဟာအလုပ်ကြိုးစားပြီးတော့လုံလောက်ရိယာရှိတဲ့တွေ့ဆုံဖြစ်တဲ့အတွက်2021ခုနှစ်မှာသူများတွေထက်လက်ဆောက်ပို့စူးစားသူတွေအလုံးလို့ရကြုံနဲ့မယ်ဆိုတဲ့သဘောဆောင်တယ်လို့ယုံကြည်ကြတာပါ COVID ကရောဂါကြောင့်အဆိုးတွေနဲ့ကြုံခဲ့ရတဲ့2020ကိုကြော်ဖြတ်ပြီးတော့နှစ်သစ် 2021 မှာအကောင်းဖက်လှည့်လာဖို့အားလုံးကမျှော်လင့်နေကြတာပါနွားနှစ်ကိုကြိုးတဲ့နွားရုပ်လေးတွေကိုလည်းကြိုးပြီးတော့မှားနေကြပါပြီမိတ်ဆွေတငယ်ချင်းတွေစီနွားရုပ်လေးတွေလက်ဆောင်ပေးတတ်ကြပြီးတော့နှစ်ကူးနေလေလေဈေးတက်လေလေဖြစ်တာကြောင့်ဒီနွားရုပ်လေးတွေကိုကြိုးပြော်ဝယ်ထားတတ်ကြပါရင်အရင်တုန်းကတော့အရုပ်တွေကိုတက်တာနဲ့ထွင်လို့ရှိပေမယ့်ဒီနှစ်မှာတော့ကုန်ကြမ်းစည်းပို့ပြီးတက်တာလို့ချွေရုပ်တွေအဖြစ်ပထမဆုံးအချိန်ထပ်ဆောင်ပြီးထုတ်ပါတယ်2020ခုနှစ်မှာစီးပွားရေးထိခိုက်ခဲ့တဲ့အတွက်ဈေးတက်တာရဲ့ချွေနဲ့အရုပ်လုပ်ဖို့ဆုံးဖြတ်လိုက်ကြတာပါဒီအရုပ်လေးတစ်ရုပ်ဖြစ်ဖို့အချိန်3ရက်ယူရပါတယ်အရုပ်ကိုမီးဖုတ်ပြီးချွေရည်စိမ်းအချောက်ခံပြီးတော့တစ်ခုချင်းကိုလက်နဲ့ဆေးရောင်တင်ပြီးတော့မှတစ်ခါထပ်ပြီးအချောက်ခံရပါတယ်ဒီဒီမှာခေစားနေတာကတော့ချင်းမြင့်တိုးမွေ့နဲ့လုပ်တဲ့အယုတ်လေးတွေပဲဖြစ်ပါရဲ့ဒီအယုတ်လုံးတွေကို19ရာစုကလေးကလုပ်ခဲ့တာဖြစ်ပြီးတော့ဖန်တယ်ထုတ်လုပ်တဲ့နေ့ခေစားလာတဲ့နောက်ပိုင်းမှာတော့ဒီတိုးမွေ့ရုပ်တွေကိုလူကြိုက်နဲလာကြတာပါအခုနှစ်တရာကြာလာတဲ့နောက်မှာတော့ဒီရုပ်တွေပြန်ပြီးတော့ခေစားလာတာဖြစ်ပါရဲ့ဈေးဆိုင်တွေမှာနှစ်ထည့်အယုတ်မျိုးစုံကိုတွေးနိုင်ပါတယ်ဈေးပေါ်ဆုံးအယုတ်က9ဒေါ်လာခွဲရှိပြီးတော့ပုံမှန်အရနှစ်ထည့်ရုပ်တစ်ခုဆိုရင်တော့35ဒေါ်လာလောက်ဈေးရှိပါတယ်ဒီလိုအယုတ်နွားတွေတွေမကတကယ်နွားတွေကိုလည်းနှစ်တဲ့အတွက်အလားစင်ကြပါလေ။နေရှိ North Korea ဒေသက Ramya Saf Chama နိုးစားနွား900ရှိပါလေ။ဒီထက်ကနွားတချို့ကတော့နွေရာသီကျရင်မော်ဒယ်ရှူလျှောက်ကြရမှာဖြစ်ပြီးတော့နွားအလားတရဖူရဖို့အတွက်ပြိုင်ပွဲဝင်ကြရပါမယ်။နွားချင်တွေကလည်းဒီပြိုင်ပွဲအတွက်သူတို့နွားတွေကိုအသင့်ပြင်နေကြပါလေ။ဝင်ပြိုင်မဲ့နွားတွေကိုတေချာဆင်ရင်ပေးပြီးတော့ဂရုတစိုက်ထားကြပါလေ
။ Karoski dayat srednim
ဒီနွားနဲ့မှာကျမတို့အတွက်ရောကျမတို့ရဲ့နွားတွေအတွက်ပါပြောစရာကောင်းနိုင်ကြဖို့မျှော်လင့်ပါတယ်။နွားတွေလည်းနှုတ်ပိုထွက်ဖို့အားလုံးကဆုတောင်းနေပါတယ်။နှစ်သက်မှာအားလုံးကျမ်းမာချမ်းသာလှစာကောင်းရပြီးတော့ငြိမ်းချမ်းပါစေလို့ဆုတောင်းပေးပါတယ်
။ဒီဆန်ကနွားသုံးကောင်ကိုဒီနေ့အတွက်နွားလှဝင်ပြိုင်မှုရွေးချယ်ထားပါတယ်။အဲ့ဒီကတကောင်လောက်ကအလှဆုံးနွားဖြစ်နေရွေးခံရပြီးတော့နွားနှစ်မှာနွားပိုင်ရှင်တွေအတွက်ပြောစရာတွေစောင့်ခြင်းပေးလာဖို့အလုံးကမျှော်လင့်နေကြတာလည်းဖြစ်ပါရဲ့ရှင
်
ဒီတက်တဲ့ရောင်တွင်းတော်အစီအစဉ်ကိုရေဒီယိုမှာအသက်ရှင်တင်းနေတာများနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရဲ့ရှင်ဒီတင်းနေတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်နေ VOA အသက်ရှင် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်ပြောရှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါရမယ်ရှင်
။အမေရိကန်ပြည်ထောင်စုဟာလူသားအလုံးရဲ့မွေးရာပါအခြေခံလူအခွင့်အရေးအတွက်တန်ဋိဌာန်ချမှတ်ပြီးထူထောင်ထားတဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။မွေးရာပါအခြေခံအကြဆုံးအခွင့်အရေးတွေထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာတွေးခေါ်ပိုင်ခွင့်တွေလည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ဖီယိုကအင်ဒိုနီးရှားနိုင်ငံမှာပြောကြားတဲ့မိန့်ခွန်းမှာပြောဆိုလိုက်ပါတယ်။အမေရိကန်ကဖိအားသခင်ကောင်းကြီးပေးထားတဲ့အခွင့်အရေးကိုလေးစားလိုက်နာတယ်ဆိုတာဟာကျွန်တော်တို့ရဲ့အမျိုးသားစိတ်ဓာတ်ကိုအတိတ်ပဲဖွင့်ပေးလိုက်တာပါပဲလို့ဝန်ကြီးဖွန်ဖီယိုကအခုလိုပြောပါတယ
်။ It's why America stood tallest among Western democracies in supporting
you. ဒါကြောင့်မို့လဲအင်ဒိုနီးရှားနိုင်ငံကိုလိုနီလက်အောက်ခံကလွတ်မြောက်ရေးအတွက်ထောက်ခံပံ့ပိုးပေးခဲ့တဲ့အနောက်နိုင်ငံတွေထဲမှာအမေရိကန်ဟာရှေ့ရနေမမမမအရက်တီနိုင်ဆုံးဖြစ်ခဲ့တာပါလွန်ခဲ့တဲ့အနှစ်20အတွင်းအင်ဒိုနီးရှားနိုင်ငံအသွင်ကူးပြောင်းရေးမှာအားအထရဆုံးအဖြစ်ရက်တီနေပါတယ်ကျွန်တော်တို့ပြည်သူတွေအထူးတန်ဖိုးထားတဲ့လွတ်လပ်မှုကိုပိုက်ထွေးပြီးအပြန်အလှန်နားလည်တီးခံကြရတယ်ဆိုတဲ့အချက်ကြောင့်ပါပဲလို့ပြောသွားတာပါအင်ဒိုနီးရှားနိုင်ငံရဲ့တက်ကြွတဲ့ဒီမိုကရေစီရေးမှာဘာသာအလုံးတဟဇာတအတူရှင်တွဲနေထိုင်ကြတာကိုမြင်ကျင်ကြတဲ့လူထုစန္ဒာအမြင့်တွယ်ပြီးသားဖြစ်ပါတယ်ကြမ်းမမရွေးဘသူမဆိုးယုံကြည်ရအောင်လွတ်လပ်စွာကိုးကွယ်ခွင့်ရှိကြောင်းရှင်းလင်းစွာဖော်ပြထားတဲ့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထင်ရှားတာဖြစ်ပါတယ်။အစ္စလမ်ဘာသာအနေနဲ့ခရစ်ယာန်သို့မဟုတ်ဗုဒ္ဓဘာသာနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့မဖြစ်နိုင်စရာအကြောင်းမရှိပါဘူးလို့ဝန်ကြီးဖွန်ပီယိုကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အစဉ်အလာအရာအပြန်အလှန်တီးခံခြင်းနဲ့အများစုစည်းနေထိုင်ခြင်းဆိုတဲ့စိတ်ဓာတ်ကိုမွေးမြူမြေတောင်မြှောက်ပေးဖို့ဒီအချိန်မှာပိုလိုအပ်လာပြီလို့ဝန်ကြီးဖွန်ပီယိုကဆိုပါတယ
် Blasphemy accusations which destroy lives have become more common
ဘာသာတရားကိုစော်ကားတယ်လို့ဆွတ်ဆွဲမှုတွေကြောင်းအသက်ဆုံးရှုံးရတဲ့အဖြစ်တွေဟာပုံမှန်သဘောပေါက်ဖြစ်လာတာတွေ့ရပါတယ်တရားဝင်မဟုတ်တဲ့ဘာသာကိုးကွယ်သူတွေကိုဒုတိယဒဏ်စာနိုင်ငံသားအဖြစ်ခွဲခြားဆက်ဆံပြီးနှိတ်ကွတာတွေနဲ့နစ်နာအောင်လုပ်နေတာတွေရှိပါတယ်လို့ပြောသွားတာပါဘာသာအသီးသီးကိုကိုးကွယ်ကြသူအလုံးအတွေ့သူတို့အခွင့်အရေးချိုးဖောက်ခံရသလားဆိုတာနဲ့ပတ်သက်လို့သူတို့ကိုယ်စားဘာသာရေးကောင်းဆောင်တွေကပို့ပြီးပြောဆိုပေးကြပါလို့ဝန်ကြီးပုံဖီယိုကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာလည်းတချို့ဒေသတွေမှာစစ်တပ်ကရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုအကြမ်းဖက်နှိပ်ကွပ်ခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံကအာဆီယံအသင်းကြီးအနေနဲ့လူလူချင်းစာနာမှုစံပြဖြစ်အောင်တွန်းအားပေးနေပေမဲ့တရားမျှတရေးဆောင်ကျဉ်ပေးဖို့နှောက်နှေးနေသေးပါပဲလို့ဝန်ကြီးပုံဖီယိုကပြောပါတယ်ဘာသာရေးလွတ်လပ်ခွင့်ရဲ့အနာဂတ်ကိုထဲထဲဝင်ဝင်ချိန်ချောက်နေတာကတော့တရုတ်ကွန်မြူနစ်ပါတီဖြစ်ပြီးမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်နဲ့ဖာလွန်ကောင်ကိုးကွယ်သူတွေစတဲ့ပြည်သူတွေကိုရန်ပြုတ်နေတယ်လို့ဝန်ကြီးဖွန်ပြေဝါသတိပေးလိုက်ပါတယ်။ဖျားသခင်ကောင်းကြီးပေးထားတဲ့ခွဲခြားလို့မရတဲ့မွေးရာပါအခွင့်အရေးဟာလူတိုင်းအတွက်ဖြစ်ပြီးလွတ်လပ်တဲ့နိုင်ငံတွေကလွတ်လပ်တဲ့ပြည်သူတွေအနေနဲ့ဒီအခွင့်အရေးတွေကိုမဖြစ်မနေခုခံကာကွယ်ကြရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်စီးကုမ္ပဏီမိုဒါနာကကိုဗစ် -19 ကာကွယ်ဆေးကိုသူတို့မူလကခန့်မှန်းထားတဲ့ပမာဏထက်တန်တရာပိုးပြီးထုတ်ဖို့စီစဉ်နေတယ်လို့တနင်္လာနေ့မှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်စစ်တမ်းအရတနင်္လာနေ့မှာကမ္ဘာတစ်လုံး COVID-19 အကူးစက်ခံရသူက85သန်းခွဲကျော်သွားပြီဖြစ်ပြီးသေဆုံးရသူက2သန်းနီးပါးရှိနေချိန်မှာ American နိုင်ငံမှာတော့အကူးစက်ခံရသူသန်း20ကျော်နဲ့သေဆုံးရသူက3သန်းခွဲရှိနေတာဖြစ်ပါတယ်။November ရွေးကောက်ပွဲမှာ Georgia ပြည်နယ်မှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတော့သမ္မတ Donald Trump ရဲ့ပြောကြားချက်တွေဟာမဟုတ်မှန်ကြောင်း Georgia ပြည်နယ်ကရွေးကောက်ပွဲကိုကြီးကြပ်ရသူပြည်နယ်အကြီးအကဲတူဖြစ်တဲ့ Brad Raffensperger ကတနင်္လာနေ့မှာပြောပါတယ်။ Bangladesh နိုင်ငံမှာခိုလုံနေကြတဲ့ Rohingya ဒုက္ခသည်တချို့ဘာဆန်ချားချွန်းကို December 4ရက်2020ပြည်နယ်ကစတင်ပြောင်းရွှေ့ခဲ့တဲ့အတွက်ဒီဘာဆန်ချားချွန်းကိုလာဖို့အတွက်စိတ်ဝင်စားသူတွေလည်းအများအပြားရှိတယ်လို့Ranger ဒုက္ခတဲ့တဦးကပြောပါတယ်တရုတ်စစ်တပ်နဲ့ဆက်ဆက်တယ်လို့အမေရိကန်ကပြောဆိုပြီးတရုတ်စစ်တပ်ရဲ့ဤပညာလုပ်ငန်း၃ခုကို New York Stock Share ဈေးကနေစတင်ဖယ်ရှားခဲ့ပြီးတဲ့နောက်မှာတော့ကုန်သွယ်ရေးကိစ္စတွေကိုနိုင်ငံရေးဆက်သွင်းတဲ့အမေရိကန်အစိုးရရဲ့အပြုမူကိုပြင်းပြင်းထန်ထန်ဆန့်ကျင်တယ်လို့တနင်္လာနေ့မှာတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ တော်တာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာဆက်ပါ
This program has come to you from the Voice of America, Washington.